Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်မလ22ရက်ကြာသပတေးနေ့ညပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line မီတာ1925 32ပထမနာရီဝက်မှာ line လက်မီတာ190 kHz 1595နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့စီးပွားရေးမှာမမျှမတဆောင်ရနေတယ်ဆိုတော့ဆွဆွဲချင်းနဲ့တရုတ်နိုင်ငံပေါ်ရေးယူမဲ့အစီအစဉ်တစ်ရပ်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးတည်ပြုမယ်လို့မျှော်လင့်ရပါတယ်။လက်လက်နေတဲ့ပြည်သူ့လွတ်တော်အုပ်ထားတဲ့နေရာအတွက်ဒီကနေ့မဲခွဲဆုံးဖြတ်ရမှာလက်ရှိဒုတိယအုပ်ထပ်ဦးတည်ခွန်မြတ်ကိုရွေးချယ်လိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူညင်ညာပေးသွားမှာပါ။
အခုညပိုင်းနားဆင်ရမယ့်သတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌလက်လက်နေရအတွက်2010နဲ့2015ရွေးကောက်ပွဲတွေမှာတီခိုင်ဖြိုးပါတီအနိုင်ရကိုယ်စားလှယ်တဦးဖြစ်ခဲ့တဲ့ဦးတီခွန်မြတ်ကိုဆက်ကလုံနဲ့မဲရွေးပြီးတင်မြှောက်လိုက်ပါတယ်
တို့အနေနဲ့ကတော့ဒါဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ပါတီကရွေးချယ်ခဲ့တာဖြစ်တဲ့တောင်ကျွန်တော်တို့ပါတီရဲ့မူဝါဒတွေကျွန်တော်တို့ပါတီရဲ့စီမင်းစီကံကျွန်တော်တို့ပါတီရဲ့လမ်းစဉ်တွေအတိုင်းပဲလိုင်းနာပြောဆောင်ရွက်သွားမယ်လို့ကျွန်တော်တ
ို့ဒီသူလွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလှိုင်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်။ကရင်ပြည်နယ်ဖားပုံခရိုင်နယ်မှာဆိုရတက်နယ် KNU ကရင်လက်နက်ကိုင်ဖွဲ့တို့ဆက်ဆံရေးတင်မာနေတာပြေလျော့ဖို့နှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတဲ့အချိန်ဤတခါကရင်ပြည်နယ်ထဲမှာပဲလှိုင်းပွဲမျိုးနဲ့မဲတော်ဒေသမှာဖြစ်နေတဲ့ကရင်လက်နက်ကိုင်ခွဲထွက်အဖွဲ့DKBA နဲ့ကရင်နယ်ကြားဆောင်တပ်တွေရဲ့တိုက်ပွဲတွေကြောင့်နေရက်စွတ်ခွာထွက်ပြေးသူဦးရေတိုးလာနေတာတွေကိုလည်းနားဆင်ကြရမှာပါနောက်ပိုင်းမှာမြန်မာရွှေပြောင်းလုံတမလူ20ကိုထိုင်းနဲ့မလေးရှားနယ်စပ်မှာဖမ်းခံထားရတယ်ဆိုတဲ့သတင်းကိုလည်းပြောပြပေးပါမယ်ရှင်အခုရင်းဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပါမယ်ရှင
်စီဝိုင်းမှာမမျက်မတဆောင်ရွက်နေတယ်ဆိုတဲ့ဆွဆွဲချင်းနဲ့တရုတ်နိုင်ငံပေါ်ရေးယူမဲ့အစီအစဉ်တစ်ရပ်ကိုသမ္မတဒေါ်နယ်ထရမ့်ဒီကနေ့လက်မှတ်ရေးထိုးအတည်ပြုမယ်လို့မျှော်လင့်ရပါတယ်။ညာနာဖြစ်စီခိုးယူမှုတွေနဲ့အမေရိကန်နည်းပညာတွေကိုနီးမှန်လက်မှတ်မဟုတ်ပဲတရုတ်ကုမ္ပဏီတွေထံလွှတ်ပြောက်မှုတွေပေါ်တုံ့ပြန်တဲ့အနေနဲ့အရေးယူမဲ့အစီအစဉ်ကြောင့်တရုတ်နိုင်ငံနဲ့ကုန်သွယ်ရေးစုပွဲဖြစ်လာနေတဲ့အခြေအနေတွေလည်းထပ်မံပေါ်ပေါက်လာနေတာပါ။တရုတ်ကုသရေးဝန်ကြီးဌာနကတော့ကုန်သွယ်ရေးမှာအမေရိကန်ရဲ့တစ်ပတ်သက်ဆောင်ရွက်ချက်တွေပေါ်ကန့်ကွက်ကြောင်းနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်ဆွေးနွေးဖြေရှာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းတွေ့ဆုံမှုမတိုင်ခင်မှာပဲပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကုန်သွယ်မှုတွေနဲ့ပတ်သက်လို့အမေရိကန်က1984ခုနှစ်ကုန်သွယ်ရေးဆိုင်ရာအဲဥပဒေအရလာနေချီစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မနေ့တုန်းကအမေရိကန်တာဝန်ရှိသူတွေသတင်းတောက်တွေကိုပြောဆိုရမှာတော့တရုတ်နိုင်ငံဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာ2001ခုနှစ်ကတည်းကဖွဲ့ဝင်ဖြစ်ပါဝင်လာခဲ့ပေမဲ့စီးပင်းစည်းကမ်းတွေကိုလိုက်နာဖို့ပြုတ်ကွက်ခဲ့ကြောင်းပြောဆိုခဲ့ကြတာပါ1984ကုန်သွယ်ဆိုင်ရာအဲဥပဒေအပိုက်301အရတရုတ်နိုင်ငံပေါ်ရေးယူဖို့ဩဂုတ်လ14ရက်နေ့ကသမ္မတထရမ့်ရဲ့တိုက်တွန်းချက်ကိုအကောင့်ထဲပေါ်ဖို့ကြိုးပမ်းမဲ့သဘောထားတွေကိုလည်းအမေရိကန်တာဝန်ရှိသူတွေပြောဆိုခဲ့ကြပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်ကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကိုထိခိုက်အောင်အမေရိကန်ကလှုပ်လာခဲ့ရင်တိုင်းပြည်အကျိုးစီးပွားကိုကာကွယ်ဖို့တံပြန်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။ဇန်နဝါရီလထဲမှာကတရုတ်နိုင်ငံကအဓိကနေရာယူထားတဲ့နေအောင်ကြီးစွန့်ရင်ထုတ်လုပ်တဲ့ဆူလာပြားရည်နဲ့ဘက်ထရီသွင်းကုန်တွေပေါ်သမ္မတထရမ့်ကအခွင့်အရေးချက်ခဲ့ပူပါတယ်။ဝမ်ဖန်တို့လိုအမေရိကန်ကလက်လီအယောင်ဆိုင်ကြီးရည်နဲ့ Apple လိုနည်းပညာလုပ်ငန်းကြီးတွေကတော့သွင်းကုန်တွေပေါ်အခွင့်အရေးချက်မှုတွေကြောင့်စားသုံးသူတွေအတွက်ဈေးနှုန်းတွေသာပိုကြီးလာနိုင်တယ်လို့ကုန်သွယ်ရေးလုံခြုံရေးမှုကိုရှော့ချရမှာလဲထိရောက်မှုရှိချင်မှရှိနိုင်လိမ့်မယ်လို့လည်းသတိပေးနေကြပါတယ်ခင်ဗျာ။
အမေရိကန်နဲ့ EU ဥရောပသမဂ္ဂကြားတမ်မနီနဲ့အလူမီနီယံသွင်းကုန်ခွန်တိုးကပ်ဖို့အမေရိကန်ဘက်ကအဆိုပြုတာပါဝင်ကုန်သွယ်ဆိုင်ရာပြဿနာတွေကိုဖြေရှင်းရဲ့နောက်ထပ်ဆွေးနွေးကြဖို့ရှိနေပါတယ်။တမ်မနီနဲ့အလူမီနီယံပါဝင်ကုန်သွယ်ဆိုင်ရာပုံစံရင်းချက်တွေကိုသမ္မတထရမ့်သူ့ဆိုရအဖွဲ့တွေနဲ့အမြန်ဆုံးဆွေးနွေးဖို့သဘောတူထားပြီးနှစ်ဖက်လုံးကလက်ခံနိုင်တဲ့ရလဒ်အမြန်ဆုံးထွက်နိုင်ရေးဆွေးနွေးသွားမယ်လို့မနေ့ကထုတ်ပြန်တဲ့အမေရိကန် EU ပူးတွဲချင်တဲ့ချက်ထက်မှာဖော်ပြထားပါတယ်။တကယ်တော့အမေရိကန်ကုသရေးဝန်ကြီးWilbur Ross နဲ့ EU ကုန်သွယ်ကော်မရှင်နာမင်းကြီးSicilia Malmstrom တို့ရဲ့ဝါရှင်တန်မြို့တော်မှာဆွေးနွေးပွဲပြီးအခုအချိန်ညချက်ထွက်လာခဲ့တာပါဒီသတင်းပတ်နောက်ပိုင်းကစပြီးတမ်မနီနဲ့လူမီနီယံသွင်းကုန်တွေပေါ်အခွင့်အရေးချက်တာစတင်မဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ဘက်ကကြေညာထားခဲ့ပါတယ်မြောက်အမေရိကဒေသလွတ်လပ်စွာကုန်သွယ်သဘောတူစာချုပ် NAFTA ကိုပြန်ဆည်းဆက်ညှိနှိုင်းခဲ့တော့ကလည်းကနေဒါနဲ့မက္ကဆီကိုတို့ကိုဒီသွင်းကုန်ခွင်တွေတိုးမြှင့်ကောက်တာကနေယာယီကင်းလွတ်ခွင့်ပေးရမယ်လို့အမေရိကန်ဆိုရဘက်ကကြေညာထားခဲ့ပါတယ်ဒါအပြင်အာဂျင်တီးနား၊ဩစတြေးလျ၊ဘရာဇီးတို့ကိုလည်းကင်းလွတ်ခွင့်ပေးဖို့ဆွေးနွေးနေတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်ထီစာကလွှတ်တော်ကိုထုတ်ပြောထားခဲ့ပါတယ်ခင်ဗျာ
အမေရိကန်လွှတ်တော်မှာမနေ့ညပိုင်းကဆွေးနွေးညှိနှိုင်းခဲ့ကြတဲ့ဒေါ်လာ 1.3 ထရီလီယံဗန်ဒါရီ30ဥပဒေမူကြမ်းကိုအစောဆုံးဒီနေ့မဲခွဲဆုံးဖြတ်နိုင်မှုလွှတ်တော်အကြီးအကဲတွေမျှော်လင့်နေပါတယ်။အစိုးရလုပ်ငန်းတွေရက်ဆက်ရမယ့်အဖြစ်မျိုးဒီနေ့ထက်မှတတိယကြိမ်ထပ်မချောအောင်တောက်ချနေညသကောင်မတိုင်ခင်ဥပဒေရုံးမှတ်တွေဗန်ဒါရီ30ဥပဒေကိုမဲခွဲတည်ပြုကြရမှာပါ။နောက်ဆုံးရက်မီဥပဒေကိုတည်ပြုနိုင်မှုဒီနေ့အောက်လွှတ်တော်မှာမဲခွဲပြီးတစ်ဆင့်တည်းထက်လွှတ်တော်မှာလည်းမဲခွဲလိမ့်မယ်လို့မျှော်လင့်ရသလိုဥပဒေတည်ပြုနိုင်အောင်လွှတ်တော်တွေကပါတီကြီးနှစ်ခုစလုံးကကြိုးပမ်းသွားမယ်အလားအလာတွေလည်းရှိနေပါတယ်စတေမာလာထီအစိုးရ30တွေကိုအတည်ပြုပေးမယ်ဥပဒေမူကြမ်းကိုတမတ်တော်နဲ့ထရန့်ကလည်းထောက်ခံကြောင်းအင်ဂျီရောကမနေ့ကကပဲကြေညာချက်ထုတ်ပြန်ထားတာပါအဆိုပြုထားတဲ့ဗန်ဒါရီ30မှာတော့စစ်ပတ်ဆိုင်ရာဝန်ထမ်းတွေရဲ့လစာကို2.4 ရာခိုင်နှုန်းတိုးပေးဖို့အပါအဝင်စစ်30အကြီးအကျယ်တိုးမြင့်ဖို့လည်းထည့်သွင်းထားပါတယ်အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာအတားအဆီးတွေနဲ့ကီလိုမီတာ158ရဲ့တတိုင်းကာယံမှုဒေါ်လာ 1.6 ဘီလီယံကိုလည်းရထားထားပါတယ်။သမ္မတထရန့်ကတော့ရွေးကောက်ပွဲမဲဆွေရမှာနယ်စပ်လုံခြုံရေးအတွက်ဒေါ်လာ25ဘီလီယံတောင်းခံထားတယ်လို့ကုန်ကျစရိတ်ကိုလည်းမက္ကဆီကိုနိုင်ငံကကြားခံခိုင်းမှုပြောဆိုထားတာပါ။နယ်စပ်မှာတတိုင်းစဆောင်နိုင်မှုဒေါ်လာ 1.6 ဘီလီယံရရှိထားပြီးနောက်ထပ်လည်းရလာဖို့ရှိတဲ့အကြောင်းနဲ့စစ်သုံးစရိတ်အတွက်ဒေါ်လာဘီလီယံ900သတ်မှတ်ထားပြီးရှေ့လာမယ့်နှစ်မှာ916ဘီလီယံရထားတဲ့အတွက်အများဆုံးဖြစ်လိမ့်မယ်လို့လည်း Twitter လူမှုကွန်ရက်မှာတနာထရန့်ကပြောဆိုထားပါတယ်။တက်လွတ်တော်ကလူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့အသုံးစရိတ်အတွက်ညှိနှိုင်းမှုတွေအများပြားလုပ်ခဲ့ပြီးအလားအလာကောင်းနေကြောင်းလည်းပြောဆိုထားပါတယ်
။ Syria ဆိုရရဲ့အဓိကမဟာမိတ်ရုရှားရဲ့ဂျာဝန်စစ်ဆေးမှုနဲ့ရခဲ့တဲ့သဘောတူညီချက်အရဝိယံပိတ်ဆို့ခံထားရတဲ့ဂူတာအရှေ့ပိုင်းကနေတပုံတွင်တဲ့မိသားစုထောင်ပေါင်းများစွာဒီနေ့ထွက်ခွာနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်။ဟာရစ်တာရက်ကတင်းချောင်မဲ့သူတွေကိုတော့အထက်ခံတပုံတွေထိန်းချုပ်ထားတဲ့ Syria နိုင်ငံမြောက်ပိုင်း Idlib ပြည်နယ်ကိုဘတ်စကားတွေနဲ့ပို့ဆောင်ပေးမှာပါ Syria ပြည်ထောင်စုအတွင်းဝယ်ရန်ပုစုမှုတွေကိုလုပ်ပြီးတပုံတွေထိန်းချုပ်ရနယ်မြေကနေထွက်ခွာသွားအောင်အစိုးရရဲ့ဖိအားပေးမှုတွေကြောင့်ပြောင်းရွှေ့ကြတဲ့တခြားအစီအစဉ်တွေနေ့တူအခုတချိန်လဲဆောင်ရွက်ခဲ့ကြတာပါဒီနေ့သဘောတူညီချက်ထဲမှာတော့ Syria အစိုးရနဲ့အကျဉ်းသားချင်းဖလှယ်တဲ့အစီအစဉ်လဲပါဝင်ပါတယ်ဟာရစ်တာရက်ကတပုံတွေစွန့်ခွာခဲ့ရင်တော့ဒမက်စကတ်မြို့တော်အရှေ့ပိုင်းစင်ဂျေဖုန်ဒေတာဂူတာအရှေ့ပိုင်းမှာအတိုက်ခံတဘုံတက်တွေထင်းချွာနယ်မြေကနှစ်ခုပဲကျန်တော့မှာဖြစ်ပါတယ်။တဘုံတွေထင်းချွာနယ်မြေကိုပြန်လည်သိမ့်ပိုက်နိုင်ဖို့ရုရှားရဲ့အကူအညီနဲ့ Syria စစ်တပ်ကလွန်ခဲ့တဲ့တစ်လလောက်ကပဲစစ်စင်ရေးတွေစခဲ့တာပါ။လေကြောင်းထိုးစစ်တွေအများအပြားပါဝင်ခဲ့တဲ့စစ်စင်ရေးကြောင့်ဂူတာရှိပိုင်းမှာနယ်မြေတွေအစိတ်စိတ်မှမှကွဲသွားတယ်လို့လူပေါင်း1500လောက်လည်းသေဆုံးခဲ့ရပါတယ်ခင်ဗျ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာဘုံတွေထောင်ခဲ့သူဖြစ်တန်တရားရှိသူမတ်ကွန်တက်ဟာရဲရီဝိုင်းလာခြင်းအသေးခံဘုံပေါက်ခွဲအဆုံးမစီရင်ခင်လက်ကင်ဖုန်းထဲမှာ25မိနစ်ကျော်ဗီဒီယိုမှတ်တမ်းတစ်ခုခြံထားခဲ့တဲ့အကြောင်းအော်စတင်မျိုးရဲတပ်ဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်တန်တရားရှိသူရဲ့ဝန်ခံချက်လို့ယူဆရတဲ့ဗီဒီယိုနဲ့ပတ်သက်လို့ရဲမှုဗရန်မန်လေးကရှင်းပြခဲ့ပြီးမလဲအသေးစိတ်ကိုတော့ပြောမသွားပါဘူးချမ်ပဝါရနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တစုံတရာပြောဆိုတာမျိုးမရှိပေမဲ့ဘဝမှာကြုံရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့လူငယ်တယောက်အနေနဲ့ရင်ဖွင့်ထားတာတွေပေါဝင်ကြောင်းပြောဆိုခဲ့တာပါမြို့ထဲမှာနောက်ထပ်ဘုံတွေရှိကောင်းရှိနေနိုင်သေးတယ်လို့အာဏာပိုင်တွေအစိုးရမှသတိပေးထားခဲ့ပေမဲ့အများပြည်သူအန္တရာယ်ဖြစ်နိုင်လောက်တဲ့အခြေအနေမရှိဘူးလို့ယုံကြည်ကြောင်းလည်းမနေ့တုန်းကပဲပြောဆိုခဲ့ကြပါတယ်လုံးရတဲ့တရင်သုံးပတ်အတွင်းအော်စတင်မြို့နယ်အနီးနက်တွိုက်ကပါဆယ်ဘုံ6ခုဟာမတ်ကွန်တရဲ့လက်ချက်ဖြစ်ရဲတပ်ဖွဲ့ကယုံကြည်ထားတာပါဘုံ6လုံးနဲ့5လုံးပောက်ခွဲရမှာတော့လူနှုတ်သေဆုံးပြီး5ဦးအပြင်းထန်ဒဏ်ရာရသွားပါတယ်တန်တရားရှိသူကိုရဲတပ်ဖွဲ့ကခြေရာခံပြီးမနေ့စောပိုင်းကဖမ်းဆီးဖို့ဝိုင်းတဲ့အချိန်မှာပဲနောက်ထပ်ဘုံတစ်လုံးကိုပောက်ခွဲပြီးအသေခံသွားခဲ့တာပါပောက်ခွဲမှုရှင်းကြောင်းရဲတပ်ဖွဲ့ဝင်တူလည်းလွင့်စင်ထိခိုက်ဒဏ်ရာရခဲ့ပါတယ်စိုးဆိုင်တွေကလုံခြုံရေးဗီဒီယိုမှတ်တမ်းတွေလက်ကင်ဖုန်းဆက်သွယ်မှုတွေအပြင်ရှေ့ဆိုပင်တူနဲ့လက်ရည်တွေဝစ်ဆင်ထားပြီးတစ်တာတစ်လုံးခြင်ထားတဲ့ထူးထူးခြားခြားအပြုတ်မှုတွေကိုသတိထားမိရကြတဲ့မျက်မြင်တွေ့သူတွေရဲ့ပြောဆိုချက်တွေအပေါ်ခြေခံပြီးအဓိကတန်တရားရှိသူဖြစ်တဲ့အာဏာပိုင်တွေဖမ်းဆီးဖို့ကြိုးပမ်းခဲ့ကြတာလည်းဖြစ်ပါတယ
် Facebook Internet ဆာမျက်နှာမှာကိုကြီးကူရာသတင်းအချက်လက်လုံခြုံမှုပြဿနာတက်ခဲ့တဲ့အပေါ် Facebook ထူထောင်သူ Mark Zuckerberg ကတရားမဝင်နေတဲ့သတင်းအချက်လက်စုဆောင်ခဲ့မှုမှာသူ့ကုမ္ပဏီဘက်ကလည်းအမှားလုပ်ခဲ့မိတာရှင်းပါတယ်လို့ဝန်ခံလိုက်ပါတယ် CNN သတင်းဌာနနဲ့ရှာရှာပါပါအင်တာဗျူးပေးရမှာစူဂါဘတ်ကဒီမားကြောင့်လူများယုံကြည်မှုကိုအကြီးအကျယ်ထိခိုက်စေတယ်ခုလိုဖြစ်ခဲ့ရတာအတွက်တကယ်ကိုဝမ်းနည်းမိတယ်လူတွေရဲ့သတင်းအချက်အလက်တွေကိုကာကွယ်ပေးဖို့သူတို့မှာအခြေခံတာဝန်ရှိပါတယ်လို့မနေ့ကပြောခဲ့ပေမဲ့နင့်နာခဲ့သူတွေအတွက်တောင်းပန်တာတော့မရှိခဲ့ပါဘူးစုကပတ်အနေနဲ့အခုလိုမှားကြောင်ဝန်ခံလိုက်ပေမဲ့ဘလို့မှားသွားကြောင်အတိအကျအသေးစိတ်တွေကိုတော့ဆက်မရှင်းပြခဲ့ပဲအင်တာနက် apps တွေအားလုံးကိုစစ်ဆေးတာနဲ့မှုခင်းစီးမတ်တံအပြည့်စုံစစ်ဆေးတာတွေကိုဆက်လုပ်သွားမယ်လို့သာကတိပေးခဲ့ပါတယ်တကယ်တော့ Facebook အပေါ်ယုံကြည်မှုပြောင်းရအောင်စုကပတ်အခုလိုဝန်ခံကတိပေးတာလို့သုံးသပ်မှုတွေဖြစ်နေချိန်မှာစုကပတ်ကဆက်ပြီးလာမယ့်2018 November American လွှတ်တော်ကြားဖြတ်ရွေးကောက်ပွဲတွေမှာလည်းဝင်ဆက်ဖို့ကြိုးစားမဲ့သူတွေရှိမှသေးကြတယ်ဒါပေမဲ့ Facebook ကိုသုံးပြီးလုပ်တာမျိုးမဖြစ်စေဖို့လုံးဝကာကွယ်ဟန်တားသွားမယ်။လာမယ့် Brazil နဲ့ India ရွေးကောက်ပွဲတွေမှာလည်းအလားတူမဖြစ်စေရဘူးလို့ CNN ကိုပြောခဲ့ပါတယ်။တကယ်တော့ပြည်ထောင်နိုင်ငံသူတွေဒီ Alexander Kugan အနေနဲ့တန်းနဲ့ချီတဲ့ Facebook အသုံးပြုသူတွေရဲ့သတင်းချက်လက်တွေကိုသူ့ရေတနာအဖွဲ့တစ်ခုအတွက်တရားမဝင်ကိုရီးကိုတာညံစမ်းအမေကွန်အပိုင်းကိုသုံးပြီးစုဆောင်းပေးပို့ခဲ့တာ Donald Trump ရဲ့သမရမဲဆွယ်ပွဲအပါအဝင် American နိုင်ငံလှုပ်ရှားမှုတွေထဲအသုံးပြုခဲ့တာကို2015ခုနှစ်ထဲကသိထားခဲ့ပါတယ်လို့ဒီ Facebook ကတောက်ကြနေကပဲဖွင့်ချခဲ့ပါတယ်တကယ်တော့ Zuckerberg အနေနဲ့အခုလိုဖြစ်ခဲ့တာကို2015ခုနှစ်သိခဲ့ခြင်းတွေက Facebook အသုံးပြုသူတွေကိုသတိပေးဖွင့်ပြောဖို့ပြက်ကွက်ခဲ့တယ်လို့ဝေဖန်မှုတွေခံရပါတယ်ဒီသူတေသနာအဖွဲ့ Cambridge Analytica ကတော့အခုလို Facebook အသုံးပြုသူတွေရဲ့ကိုယ်ရေးကိုယ်တာသတင်းချက်လက်တွေကိုစုဆောင်းထိမ့်သိမ်းထားတာမရှိဘူးလို့ညင်းဆိုထားပါတယ်ခင
်ဗျပြည်သူ့လွှတ်တော်ဦးထတာဝန်ကနေဦးဝင်းမြင့်နှုတ်ထွက်သွားပြီးတဲ့နောက်လက်လက်တဲ့နေရာအတွက်ဒီကနေ့မဲခွဲဆုံးဖြတ်ရမှာလက်ရှိဒုတိယဦးထဦးတီခွန်မြက်ကိုရွေးချယ်လိုက်ပါတယ်အဆိုပြုခံရသူတွေဖြစ်ကြတဲ့ပြည်သူ့လွှတ်တော်ဒုတိယဦးထဦးတီခွန်မြက်ကထောက်ခံမဲ280ပြည်သူ့ချက်ခံရင်းနဲ့ဖွံ့ဖြိုးရေးပါတီပြည်ခံပြိုးပါတီကိုယ်စားဦးတောင်းကြီးကထောက်ခံမဲ140တမဲအသီးသီးရတဲ့အတွက်ဥက္ကဋ္ဌသည့်ဖြစ်ဦးတီခွန်မြက်ကိုရွေးချယ်လိုက်တာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအများစုဖြစ်နေထိန်းချုပ်ထားတဲ့လွှတ်တော်မှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်တာဝန်ယူရမယ့်ပြည်သူ့စစ်ခေါင်းဆောင်ဟောင်းဦးတီခွန်မြတ်ဟာ2010နဲ့2015ရွေးကောက်ပွဲမှာတော့ပြည်ခံပြိုးပါတီကိုယ်စားလှယ်ဖြစ်ရှင်ပြန်ခဲ့ဖို့ပြီးခုခါမှာတော့ပါတီကနေနှုတ်ထွက်ထားပါတယ်ဦးတီခွန်မြတ်တာဝန်ယူခဲ့တဲ့ဒုတိယဥက္ကဋ္ဌနေရာမှာအစထုတ်တာဝန်ပေးဖို့မဲခွဲရမှာတော့ NLD ပါတီနောက်ချုံမဲဆန္ဒနယ်မြေကဦးထွန်းအောင်ခေါ်ဦးထွန်းနှုတ်ရင်ကထောက်ခံမဲ290ပြည်ခံပြိုးပါတီမိတ္တလမဲဆန္ဒနယ်မြေကဒေါက်တာမောင်သိန်းကထောက်ခံမဲ143မဲအသီးသီးရတဲ့အတွက်ဒုတိယဥက္ကဋ္ဌအဖြစ်ဦးထွန်းနှုတ်ရင်ကိုရွေးချယ်ခဲ့တာပါပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ကနေဦးဝင်းမြင့်နှုတ်ထွက်ကြောင်းကြေညာပြီးနောက်တရမှာပဲလွတ်တော်အကြီးအကဲတွေကိုဒီကနေ့မှရွေးချယ်ခဲ့တာပါလွတ်တော်ဥက္ကဋ္ဌဖြစ်နှုတ်ထွက်ကြောင်းကြေညာခဲ့တဲ့ဦးဝင်းမြင့်ကတော့မနေ့ကပဲတာဝန်ကနေအနားယူဖို့ကြေညာခဲ့တဲ့သမ္မတဦးတင်ချော်ရဲ့နေရာမှာအစားထုတ်ခန့်လိမ့်မယ်လို့လည်းကြေကြေပြန့်ပြန့်ယူဆနေကြပါတယ
်အမေရိကန်တန်ယွန်ကပေးရတဲ့မြန်မာနိုင်ငံထဲပြည်ပြင်ပြောင်းလဲရေးအမျိုးသမီးဆွတ်ဆောင်ရှင်စုကိုတိုင်းဒါမျိုးသမီးတစ်ဖွဲ့နဲ့မတန်ဆွမ်းရေးဆောင်ရွက်နေသူတူနောက်ကျမ်းမာရေးဆင်မြင့်တင်ဆောင်ရွက်နေသူတူတို့ကိုပေးရလိုက်ပါတယ်အမေရိကန်တန်ယွန်နေနဲ့မနစ်ကစာပြီးနှစ်ဆင်ပေးလာတဲ့ Woman of Change ကပြည်ပြင်ပြောင်းလဲရေးဆောင်ရွက်နေကြတော့အမျိုးသမီးများစုကိုဒီနှစ်အတွက်ကရင်အမျိုးသမီးအဖွဲ့မတန်ဆွမ်းအသင်းချုပ်ကဒေါ်အေးတင်စာမောင်နဲ့ကျမရင်းနဲ့အကစားဝန်ကြီးဌာနကဒေါက်တာသက်သက်မူတို့ကိုပေးရလိုက်တယ်လို့ဒီနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီနေ့မှာဆီရွက်ခဲ့တဲ့အဖွဲ့ဝင်6000ကျော်ရှိတဲ့ကရင်မျိုးသမီးအဖွဲ့အနေနဲ့ကျမဒန်းတူရေးဒေသခံတိုင်းနာအခွင့်အရေးနဲ့မျိုးသမီးတူအတန်တွေပုံမအားကောင်းရေးအတွက်ဆောင်ရွက်ပေးနေတာအပြင်ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတဝန်းအကြမ်းဖက်မှုဆက်ညီရေးမှာလည်းရဲရဲဝံ့ဝံ့ဆောင်ရွက်ခဲ့တယ်လို့ဒီကြေညာချက်ထဲမှာချီးကျူးခဲ့ပါတယ်။နောက်ဆီရွက်သူမတန်ဆွမ်းသူများအသင်းချုပ်ဘူအလုံးမှုဆောင်အဖွဲ့ဝင်ဒေါ်အေးတင်စာမောင်အနေနဲ့လည်းမတန်ဆွမ်းသူများပါဝင်မှုမြင့်တင်ရေးနဲ့အစ်မပညာသင်ကြားနိုင်ရေးတွေမှာလည်းစိုးရရဲ့ပြောင်းလဲတွေတဲ့ပူပေါင်းဆောင်ရွက်နေတာနဲ့နောက်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနဒုညွှန်ချုပ်ဒေါက်တာသက်သက်မှုအနေနဲ့လူမှုကျန်းမာရေးစနန်းကောက်ရမှာမျက်မျက်တက်တာဖြစ်အောင်ပဋိပက္ခသင့်ဒေတာတွေအထိအရေးစွန်သွားခဲ့တယ်လို့ချီးကျူးခဲ့ပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်။ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမင်းနှုတ်ထွက်သွားတာကြောင့်လစ်လက်နေရာကိုဒီကနေ့အစထိုးရွေးချယ်ရမှာပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတိခွန်မြတ်ကပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌဒုဥက္ကဋ္ဌရာထူးအတွက်အရင်ပြည်သူ့လွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကိုရွေးချယ်ခဲ့ကြပါတယ်။ပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌသစ်တွေရွေးချယ်ခဲ့တဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဗိုလ်ဒူးနေ့မနေ့ကနိုင်ငံတော်သမ္မတနှုတ်ထွက်ပြီးတဲ့နောက်မကြာခင်မှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌကပါဂျာဒူးကနှုတ်ထွက်လိုက်တာကြောင့်မြန်မာနိုင်ငံရေးဟာအတော်လေးလှုပ်ခတ်ခဲ့တယ်လို့ပြည်သူအများကလည်းလက်ရှိအပြောင်းအလဲအပေါ်မှာစိတ်ဝင်တစားစောင့်ကြည့်ခဲ့ကြပါတယ်။ဒီကနေ့ကျင်းပတဲ့ပြည်သူ့လွတ်တော်အစည်းအဝေးမှာတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌနေရာကိုပြန်လည်ရွေးချယ်တင်မြောက်ရမှာလက်ရှိပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်နဲ့ဦးတောင်းအေးပြောပွဲမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်။ မြေစင်းတင်သွင်းခံရသူတဦးတည်းပေါ်တာကြောင့်ဆက်ကလုတ်တုံမဲဆန္ဒပေးရမှာရလက်ကိုတဘာပတိဥက္ကမောင်ဝင်လမ်းမတော်မဲဆန္ဒနယ်ကအခုလိုကြေညာခဲ့ပါတယ
်တော်တော်ကိုဇေမြခင်ဗျာဥရလောင်းများအားဆန္ဒမဲပေးလို့ပြီးပါပြီဥရလောင်းတူကြီးရရှိရဲ့ထောက်ခံဆန္ဒမဲအများအနည်းအလိုက်အမည်စင်းကိုကြေညာပါမယ်တိဥတီခွန်မြကိုကိုင်မဲဆန္ဒနယ်ရရှိမဲထောက်ခံဆန္ဒမဲ280မဲနေ့ဦးတော်ဝေးကျော်ပွဲမဲဆန္ဒနယ်ရရှိတဲ့ထောက်ခံဆန္ဒမဲ141မဲဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥတီခွန်မြကုခိုင်မဲဆန္ဒနယ်အားဥက္ကရာအဖြစ်တင်မြောက်ကြောင်းကြေညာပါတယ
်ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဥတီခွန်မြကိုဥက္ကဋ္ဌအဖြစ်တင်မြောက်လိုက်တာကြောင့်လစ်လက်သွားတဲ့ဒုဥက္ကဋ္ဌနေရာကိုတဆက်တည်းဆက်လက်ရွေးချယ်ခဲ့ပါတယ်ဒူဥက္ကဋ္ဌနေရာအတွက်ဥထွန်းအောင်ခေါ်ဥထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနယ်နဲ့ဒေါက်တာမောင်သိန်းမိတိလာမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်မဲခွဲဆုံးဖြတ်ရာမှာ
ဒုတိယဥက္ကဋ္ဌလောင်းတူချင်းရရှိတဲ့ထောက်ခံဆန္ဒမဲအများအနည်းလိုက်အမည်စင်းကိုကြေညာပါမယ်တိဥထွန်းအောင်ခေါ်ဥထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနယ်ရရှိတဲ့ထောက်ခံမဲ290မဲနေ့ဒေါက်တာမောင်သိန်းမိလာမဲဆန္ဒနဲ့ရရှိတဲ့ထောက်ခံမဲ143မဲ။ဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥထွန်းအောင်ခေါ်ဥထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနဲ့ရဒုတိယဥက္ကဋ္ဌအဖြစ်တင်မြောက်ကြောင်းကြေညာပါရယ်
။ပြည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်တင်မြောက်ခံရသူဦးတီခွန်မြတ်ဟာပြည်သူ့စစ်ခေါင်းဆောင်တဦးဖြစ်ပြီးမူရစေဝါကိစ္စနဲ့ဝေဖန်ခံရတာတွေရှိခဲ့ဘူးပါတဲ့။သူဟာရှင်းနေချုပ်ရုံးမှလည်းညွှန်ကြားရေးမှူးအဆင့်ထိတာဝန်ယူခဲ့ဘူးသူဖြစ်တယ်လို့ပြီးခဲ့တဲ့လွှတ်တော်တက်တန်းကာလမှာပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။2010ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ပေမဲ့ပါတီအတွင်းအကွဲပြဲဖြစ်ပြီးနောက်ပိုင်းမှာပြည်ခိုင်ဖြိုးပါတီကနေနှုတ်ထွက်ထားသူလည်းဖြစ်ပါတယ်။ဥတီခွန်မြတ်ဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အပေါ်မှာသူကိုအမည်စင်းတင်သွင်းခဲ့သူပလဲမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကအခုလိုပြောပါတယ်
ဒီကောင်မလည်းပြောမယ်ဆိုရင်တော့လည်းဟိုပထမကြိမ်ပြည်သူ့လွတ်တော်တက်တန်းမှာတော့လည်း9နှစ်တတိလောက်လာခဲ့တယ်အခုဒါဒုတိယအကြိမ်ပြည်သူ့လွတ်တော်တက်တန်းမှာလည်းဦးဝင်းမြင့်နဲ့တူတူတွဲပြီးတာဒီနှစ်နှစ်တော့ကျော်ကာလအတွင်းမှာဟိုဆောင်ရွက်လာခဲ့တဲ့အတွက်ကြောင့်မလို့ဟိုအတော့ဦးဒီကောင်မအနေနဲ့တော့သူ့ရဲ့တောင်းမှုတရားပေါ်လေးသူဆောင်ရွက်ဆရာရှိရာတွေကိုအားလုံးဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့သူ့အနေနဲ့တော့ဒါဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ပါတီကရွေးချယ်ခဲ့တာဖြစ်တဲ့အတွက်ကျွန်တော်တို့ပါတီရဲ့မူဝါဒတွေကျွန်တော်တို့ပါတီရဲ့စီမံစီကံကျွန်တော်တို့ပါတီရဲ့လမ်းစဉ်တွေအတိုင်းပဲလိုက်နာပြီးဆောင်ရွက်သွားမယ်လို့ကျွန်တော်ဒီလိုမျှော်လင့်ထားပါတယ်ရှင့်
မင်းကြီးမဲဆန္ဒနယ်ကပြည်ခိုင်ဖြိုးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကလည်းဦးတီခွန်မြအပေါ်ယုံကြည်မှုရှိကြောင်းအခုလိုပြောပါတယ
်ဦးတီခွန်မြကကျင်းတ်ပါလေဘာလို့ကျင်းတ်လဲဆိုတော့ပြီးခဲ့တဲ့လွှတ်တော်တက်တန်းမှာလည်း9နှစ်ပေါ့သူကော်မတီတစ်ခုမှဥက္ကဋ္ဌအဖြစ်နဲ့လုပ်ခဲ့တယ်ကျွမ်းလန်းကြည့်ရင်နိုင်ငံရေးနဲ့အတွေ့အကြုံရခဲ့ပြီဒီဘက်မှာလည်းသူကဒုတိယဥက္ကဋ္ဌအဖြစ်နဲ့သူက2နှစ်လုပ်ပြီပေါ့နော်သူ့ရဲ့ career ကလည်းသူကဥပဒေဝန်ထမ်းကိုအဲ့တော့ဥပဒေနဲ့ပတ်သက်ပြီးတော့သူ့မှာအတွေ့အကြုံကောင်းကောင်းရှိပါတယ်အမကျွန်တော်ကတော့ဘာပဲပြောပြောဟိုဥတီခွန်မြတ်ပေါ်မှာယုံကြည်မှုအပြည့်ရှိတယ်
။ပြည်သူ့လွတ်တော်ဒုဥက္ကဋ္ဌဥထွန်းထွန်းဟိန်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလုံးမှုဆောင်တူဖြစ်တယ်လို့ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌဖြစ်လဲတာဝန်ယူခဲ့သူဖြစ်ပါတယ်။မနက်ဖြန်တောက်ကြနေမှာတော့နှုတ်ထွက်သွားတဲ့တမရနေရအတွက်ပြည်သူ့လွတ်တော်မှာဒုတိယတမရတူရွေးချယ်ဖို့အတွက်အမည်စင်းတင်သွင်းဖို့ရှိနေပါတယ်။
ရရှင်များရှင်တမရဦးထင်ကျော်နဲ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်အစိုးရနဲ့လွှတ်တော်ထိတ်တန်းနေရပြီးအပြောင်းလဲကြောင်းမြမနိုင်ငံရေးတိုင်းပြည်နဲ့လူလူအပေါ်ရိုက်ခတ်မှုတွေဘာတွေရှိလာနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်ပြင်ပြောင်းလဲမှုတွေအထက်အစိုးရနဲ့လွှတ်တော်မှာအပြောင်းလဲလုပ်စေချင်တာဘာတွေများရှိပါသလဲဆိုတာကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေရှင်
လာမယ့်စနေနေ့တရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထမှန်ဖိတ်ခေါ်ပါရရှင်။ VOE ရဲ့ကြာသာပတေးနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တုံ့လွင့်ပေးပါမယ်ရှင်။ကရင်ပြည်နယ်ဖပွန်ခရိုင်ထဲမှာအစိုးရတပ်နဲ့ကရင်မျိုးသားစီယွန် KNU တို့ကြားကတင်မာမှုတွေရပ်ဆွဲသွားဖို့အဓိကထားပြီး GMCU ရဲ့15ချိန်မြောက်အစည်းအဝေးနှစ်ရက်တာကာလမှာဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းကိုတော့ VOE သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါရရှင်။
ဖပွန်ခရိုင်ထဲမှာဖြစ်ပွားနေတဲ့တပ်မတော်နဲ့ KIA စီးရဲတင်မာမှုတွေနဲ့ပတ်သက်ပြီးမကြာခင်ကာလမှာနှစ်ဖက်စစ်တပ်တွေရဲ့တောင်းရှိသူတွေတွေ့ဆုံသွားမှာဖြစ်တယ်လို့ဒီနေ့ရန်ကုန်မြို့ NRPC မှာပြုလုပ်တဲ့15ချိန်မြောက်ပြည်အောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်မှုကော်မတီ GMCU ရဲ့အတွင်းမှုတက်ဒေါက်တာရွှေခါကပြောသွားပါတယ
်ကျွန်တော်တို့နှစ်ဖက်စစ်တပ်တွေတွေ့နိုင်မှုအတွက်ကိုလည်းကျွန်တော်တို့စီစဉ်ပါတယ်ပြီးတော့အခုကျွန်တော်တို့ဒီကိစ္စတမဟန်ကိစ္စပေါ်လာလို့လည်းဖြစ်ပါတယ်အခုထိတ်တန်းခေါင်းဆောင်တွေနှစ်ဖက်စလုံးနဲ့တွေ့တဲ့အခါမှာတော့ဒီကိစ္စကိုပါသူတို့ပတ်တော်မှာဖြစ်ပါတယ်ကျွန်တော်ပြောချင်နေတာတော့ဒီလိုမျိုးထိတ်တန်းခေါင်းဆောင်တွေတွေ့ချင်တာဖြစ်အခုဘာပွင့်ကိစ္စနေမဟုတ်ဘူးပြီးတော့ဒီလိုမျိုးဟိုအခုလောလောဆယ်ဖြစ်နေတဲ့ tension တစ်ခုထိဝင်မကြည့်ပဲနဲ့ဒီလာမယ့်အနာကပ်မှာရောဖြစ်နိုင်တဲ့ကိစ္စတွေကိုလည်းသူတို့ဆွေးနွေးမှာဖြစ်ပါတယ
်မကြသေးခင်ကတောင်ဝိုင်းတိုင်းစစ်ဌာနချုပ်လောက်ခံတပ်ဖွဲ့တွေကကားလမ်းဖောက်ခဲ့ရတဲ့ပတ်သက်ပြီးစီးရဲအတွက်ရွယ်ပြီးဖောက်လုတယ်လို့ KNU ကယူဆရတဲ့အတွက်နှစ်ဖက်စစ်တပ်တွေတင်းမာမှုစတင်ခဲ့ရဖြစ်ပါတယ်။တောင်ဝိုင်းတိုင်းစစ်ဌာနချုပ်အနေနဲ့လည်းလမ်းဖောက်တာစစ်တပ်အတွက်ရိခါပို့ဆောင်မှုရွယ်တာလို့ GMCU ရဲ့အတွင်းမှုနှစ်ဘုံမှုကြီးဝနအောင်ကပြောပါတယ
်။တပ်မတော်ကဒီလမ်းကြောင်းဖောက်တယ်။ဖောက်ပြီးရင်ဒီမိုးမကြကလေးမှာရိခါစုပုံတယ်။ဒီလမ်းကြောင်းကြီးကကျွန်တော်တို့ထားခဲ့မှာပါ။ထားခဲ့မှာပါကျွန်တော်တို့ဒါဘယ်လိုခေါ်မလဲဒါနောက်တစ်နှစ်မှသာလဲပါပဲလေနောက်တစ်နှစ်စာရိတ်ခါပုံဝင်ဒါပြန်သုံးရမယ်အနေထားပေါ့ဒီကြားထဲမှာတော့ကျွန်တော်တို့ဒီလမ်းကြောင်းရှိတဲ့အတွက်အဲ့ဘက်ဒေသမှာရှိတဲ့ဒီဒေသခံတွေကတော့ပါပဲလေမှန်ပါတယ်ဒါရွာသူရွာသားဖြစ်တဲ့အတွက်ဘယ်လိုပဲဖြစ်ဖြစ်ပေါ့တိုက်ပွဲဖြစ်တယ်ဆိုတော့လေသူတို့ရှောင်ကြတာပေါ့ဒါကြောင့်မို့ဒီလမ်းတွေဖောက်တဲ့ဟိုကဒီတောင်ပိုင်းတိုင်းစစ်ဌာနချုပ်ကနေပြီးတော့ဒီကေယူတက်မှငါ့ကိုစာပို့တာရှိပါတယ်ဒါကြောင့်မို့ခုဆွေးနွေးတဲ့အခါမှာလေတိတ်တော့ဟိုခက်အချက်တွေရှာစရာမရှိပါဘူးအရင်သူတို့ကပြောထားတဲ့အချက်ကလေးတွေကိုပဲနားလည်အောင်ပေါ့နော်နားလည်အောင်တွေ့ဆုံပြီးတော့ညီနိုင်ဆောင်ရွက်သွားခြင်းအဖြစ်ဒါအဆင်ပြေသွားမယ်လို့တော့ကျွန်တော်တို့လည်းယုံကြည်ပါတယ
်23ရက်နဲ့22ရက်ဒီနှစ်ရက်တာကာလအတွင်းမှာ GMCU အနေနဲ့မွန်ပြည်သစ်ပါတီကိုအဖွဲ့ဝင်တဲ့အနေနဲ့ထည့်သွင်းတာနဲ့ဖာမွန်ခရိုင်တွင်တင်မာမှုတွေအပါဝင်အချက်6ချက်ကိုဆုံးဖြတ်ခဲ့ပါတယ်ဒီလကုံပိုင်းမှာလည်းတက်မတော်နဲ့ KNU KNLA ခေါင်းဆောင်တွေကြောက်ကြီးမြို့မှာထပ်မံတွေ့ဆုံပြီးဖာပွန် KM မှာဖြစ်ပွားနေတဲ့တိုက်ပွဲရည်နဲ့ပတ်သက်ပြီးဆွေးနွေးသွားဖို့လည်းရှိနေပါတယ်
။ကိုစောထက်ပြောပြသွားတာပါရှင်။ဘုံမှုကြီးစောဆန်းအောင် UCB တဲ့ခွဲထွက် DKB ရဲ့လက်နက်ကိုင်ကရင်ဖွဲ့နဲ့ကရင်နယ်ခြားဆောင်တပ်တို့ကြားတိုက်ပွဲဖြစ်ရာကရင်ပြည်နယ်လှိုင်းဘွဲမြို့နယ်မဲသောဒေသကလူ80ကျော်ဟာမြင်းမြုပ်မိုင်းအန်ဒီရဲ့ကြောင့်မြိုင်ကြီးငူစစ်ဘေးရှောင်စခန်းကိုတင်ရှောင်လာကြပါတယ်။အခုလိုတိုက်ပွဲတွေဆက်ရှိနေတာကြောင့်စခန်းတွင်းမှာရှိနေနှင်ပြီးသားမဲသဘောဒေသခံ9000ကျော်ကလည်းနေရက်ပြန်ဖို့အခက်တွေ့နေချိန်မှာအခုလိုရောက်ရှိလာတာဖြစ်တယ်လို့စက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲရဝဒေသတွင်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေကြောင့်ဒေသခံရွာသား80ကျော်ဟာမြန်ကြီးမှုစစ်ဆောင်စခန်းကိုထပ်မံသိမ်းရှောင်လာတယ်လို့စစ်ဆောင်စခန်းကူညီရေးဥက္ကဋ္ဌစောပိုင်ပိုင်ကပြောပါတယ
်။လုံခဲ့တဲ့တပါတော်ကမက်ထရိုခီကနေတို့ရင်းလာတယ်။သူတို့ကမနေလို့အဆင်မပြေလို့ပေါ့
။မြန်ကြီးမှုစစ်ဘေးရှောင်စခန်းကိုထပ်မံရောက်ရှိလာတဲ့အင်အားစုတွေဟာလှိုင်းပွဲမြို့နယ်ပါပလူခီကျေးရွာကဖြစ်ပြီးဒေသတွင်းမြေမြုပ်မိုင်းအန္တရာယ်ကြောင့်သိမ်းရှောင်လာရတယ်လို့စစ်ဆောင်စခန်းတာဝန်ခံစောရွှေသွန်းကပြောပါတယ
်။ရမနေရမရတော့လည်းမမထောင်းတာများတော့တော့ပြော
လိုင်းပွဲမြို့နယ်ဆက်ပါပလိုခီတေတာမှာတိုးတက်တော်ဗုဒ္ဓဘာသာကရင်မျိုးရသက်မတော် TGPA ခွဲတဲ့ဘက်နဲ့ကရင်ပြည်နယ်နေကြာဆောက်သား PGF တို့အကြားတိုက်ပွဲဖြစ်ပွားနေတယ်လို့မြေမြုပ်မိုင်းအန်တရာယ်ကလည်းစိုးရိမ်စရာနေထားမှာရှိနေပါတယ်။မြေမြုပ်မိုင်းကြောင့်လူနဲ့ကျွမ်းသွားတဲ့အန်တရာယ်ရှိနေတယ်လို့တောင်ယာလွတ်ခွင့်ဆင်းဖို့ကလည်းစိုးရိမ်နေရတယ်လို့တိန့်ချောင်လာတဲ့သူတွေကပြောပါတယ်။ပြီးခဲ့တဲ့2015ခုနှစ်တုန်းကဘုံမူကြီးစောဆန်းအောင်ဦးစီးတဲ့ခွဲထွက် TGP အဖွဲ့နဲ့ကရင်နယ်ခြားဆောက်တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်မဲရဝဒေတာကသီယခသီကနယ်သီနောသသီထော့ကျူကလောက်ကွန်ကလောက်သေးရဘောရမဲရဝစတဲ့ကြေးရွာသားတွေဟာစစ်ဘေးလွတ်ရမြန်ကြီးငူဘက်ကိုတိမ်းချောင်လာခဲ့ပါတယ်။လက်ရှိစစ်ဘေးရှောင်တွေဟာနေရရင်းကိုပြန်ဖို့အခြေအနေမပေးသေးဘူးလို့မြန်ကြီးငူစခန်းရောက်မဲရဝဒေတာခန့်သူကပြောပါတယ်။
လုံးကြီးရဲ့ချင်းများတော့မပြင်းရသေးဘူးအခုပိုက်ချုပ်ရေးတကောအစ်လောက်ပဲပြူသေးပါတယ်သွားလာခွင့်ပေးသေးတာဒီပြက်တက်တယ်ပေါ့နော်တ
ကျွန်တော်မရသေးပါဘူးလက်ရှိမြန်ကြီးကိုစစ်ဘေးရှောင်စခန်းမှာလူရေ9569ခုလုံးနေဆက်ဖြစ်ပြီးတိရခန့်လူရှင်တွေကနေစန္နာရိခါတဲ့ကိုင်ကြီးပေးဆောင်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ် အလားတူကရင်ပြည်နယ်ဖားပုံခရိုင်ကရင်ယူတပ်မှန်ငန်းနယ်မြေမှာမြန်မာတပ်မတော်ကနေလူသောမြို့နယ်ခေပူလက်မူပလောလမ်းဖောက်လို့မှုကြောင့်နှစ်ဖက်လက်တွေစစ်ရေးသိမ်းမှလာခဲ့သလိုဒေသခံရွာသားနှစ်ထောင်ခန့်ဟာစစ်ဘေးသိမ်းချောင်းနေရပါတယ်ခင်ဗျာနိုင်ကုန်းအိမ်ပြောပြသွားတာပါရှင် ထိုင်းနိုင်ငံကတစ်စစ်မလေးရှားနိုင်ငံဘက်ကိုလူမှောင်ခိုတယ်လာတဲ့ကာသမားနဲ့အတူမြန်မာနိုင်ငံသားအယောက်20ကိုမက်လ20ရက်နေ့ကထိုင်းအာဏာပိုင်တွေဖမ်းဆီးခဲ့ပါတယ်။ထိုင်းနဲ့မလေးရှားနယ်စပ်ခေါင်ငှက်အရမှာသူတို့ကိုလက်ရဖမ်းမိခဲ့ပြီးအခုစစ်ဆေးနေဆက်ဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။ထိုင်းမလေးနယ်စပ်ခေါင်ငှက်အရမှာမလေးရှားနိုင်ငံတဲ့ကိုခုတ်ဝင်ဖို့ကြိုးစားတဲ့မြန်မာ20ဦးကိုဖမ်းဆီးမိခဲ့တာပါ။ ဖန်စီခံရသူတွေကိုလူမှုရေးရအကူအညီပေးနေတဲ့အကြောင်းထိုင်းတောင်ပိုင်းမှာအခြေစိုက်ထားတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရတာဝန်ခံဦးမင်းဦးကပြောပြပါဗျာ။အကြောင်း20မှာယောက်ျားလေးတွေကြီးပဲ။ဒီဟာကအခုမှအမအတူအားစစ်ဆေးဦးမှာလေသူတို့လူကုန်ကူးမှုရောက်တဲ့အမြောက်ဦးဆိုတာကိုဒါမဲ့ကျင်းစီတာကဒါတော့သုံးနှစ်နှစ်အောင်ရလူမောင်ကိုအမိုင်မလေးကိုခိုးသွင်းတာပေါ့။ကဲ
ဲ့နီးတယ်လေအဲ့ဒီကိုသွားပဲအဲ့ဒီမှာလည်းတစ်ခွဲမိထားတယ်လို့ကြားတယ်သူတို့ကအဲ့ဒီကိုသွားမှာမြတ်အခုမိတဲ့လူတွေကလည်းအဲ့ဒီကိုပဲသွားမှာပေါ့ဘာလို့အဲ့ရမှာတစ်ဆင့်ကူးတာဟုတ်
2019ခုနှစ်နှစ်ကုန်ပိုင်းကစလို့မလေးရှားကိုအခုလိုမျိုးအစုလိုက်ခိုးဝင်ဖို့ကြိုးစားရင်းနဲ့ထိုင်းမလေးနယ်စပ်တွေမှာဖမ်းဆီးခံရတဲ့အုပ်စုတွေ10စုထက်မနည်းရှိနေပြီလို့လည်းဦးမင်းဦးကဆိုပါတယ
်။ဒီလောက်ကျွန်တော်တို့ဝိုင်းပြီးတော့တက်ကူညီပေးတဲ့အုပ်စုတွေကမှ5စုမြောက်တော့ကျွန်တော်တို့ကြားတာသိတာကျွန်တော်တို့ကူညီတာအပေါင်းမဆိုရင်10ကျင်းနဲ့မနည်းဖြစ်နေပြီနော်။အဲ့တော့တော်တော်လေးကိုသူကဘာလို့များလဲဆိုတော့များတာကတော့ကျွန်တော်လည်းဒီပွဲစားတွေကတောက်လျှောက်ပြီးဗမာပြည်အချမ်းအနေပဲအပြတ်တင်တာနောက်တစ်ခုကလည်းဒီပွဲသားကိုဖမ်းမိတဲ့ကိစ္စပွဲသားကိုမဖမ်းတဲ့ကိစ္စဟိုအခုဆိုလို့ရှိရင်ဒီအမှုကတော့နည်းနည်းဟိုနည်းဖြစ်မလားမသိဘူးဘာလို့ဆိုတော့ဒီအမှုမှာအခုဒရိုင်ဘာကိုမိထားတာစီ
ဟုတ်ကဲ
့မိတာဒရိုင်ဘာကဘယ်ကနေအဲ့ဆောင်တော့ဟိုဒေချာလိုက်ရမှာပေါ့နော
်ထိုင်းမလေးနေဇက်လန်ဟာအရင်ကတော့အစစ်စေးတွေတိတ်မရှိတော့တဲ့အတွက်အဲ့ဒီလမ်းကိုလူမောင်ဖိုသမားတွေကအသုံးပြုလာတာဖြစ်တယ်လို့လည်းသူကဆိုပါတယ်ဒါပေမဲ့မလေးရှားနေဇက်ကိုရောက်ဖို့အတွက်မြန်မာပြည်အတွင်းပိုင်းကပွဲစားတွေကလှုပ်ဆောင်နေတာဖြစ်တာမို့သူတို့ပို့တဲ့ကားလမ်းကြောင်းတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်တင်တယ်လို့လည်းသူကထောက်ပြပါတယ်မလ12ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းစုံခလာပြည်နယ်ထဲမှာမြန်မာနိုင်ငံသားတွေကိုတယ်ဆောင်လာတဲ့လူကုန်ကူးသူတွေရဲ့ကားနှစ်စီးကိုရဲကင်းစခန်းတစ်ခုကနေတားဆီးရကနေကားတစ်စီးကတစ်ပင်နဲ့တိုက်မိပြီးတိမ်းမောက်သွားခဲ့တဲ့အတွက်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား၈ဦးကိုဖမ်းဆီးမိခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2019ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာ21ရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိထိရောက်ရောက်အရေးယူဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်2019ခုနှစ်အစီရင်ခံစာမှာတော့နိုင်ငံပေါင်း188နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့ TR2 အဆင့်ဖြင့်သတ်မှတ်ခံခဲ့ရပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့် TR2 ဖြစ်ဖော်ပြထားပါတယ်ရှင
်ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမေရိကန်တိုင်းရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာယူဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2018ခုနှစ်မလ22ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်အခုညပိုင်းသတင်းကတ်စင်ပတ်စင်ကဏ္ဍတွေမှာတော့အရင်ဆုံးကျမရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာ
ဒီဒေတာတွင်လူတွေရဲ့စီလုံးညီညွတ်မှုနဲ့ပြည်သက်ခါကိုအသွင်ချောင်းသွားတယ်။ဘာကြောင့်ဆိုတော့သူတို့လုပ်ငန်းတွေဝင်လာတဲ့အစိတ်ပိုင်းမှာသူတို့ကဟိုဆင့်ကဲပေါ့နော
်။မွန်ပြည်နယ်တွင်ကြောက်မိုင်းထုတ်လုပ်မှုကြောင့်ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုအခြေအနေကြောင့်လည်းတခြားတိုင်းရင်းသားဒေတာအသီးသီးကသတင်းစုံတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနားဆင်ရမှာပါ။အခုရင်ဆုံးကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံကလူအတော်များများမှနှင်းလို့ခေါ်တဲ့အကွက်ကလေးတွေအရေးပြားပေါ်မှာရှိနေတတ်ပြီးအဖြစ်များတဲ့အရေးပြားရောဂါတစ်မျိုးဖြစ်ပါတယ်။နှင်းဆိုတာဟာအရေးပြားမှာဆွဲကတ်တဲ့မှုတစ်မျိုးဖြစ်ပြီးပျောက်ခဲသလိုပြန်ဖြစ်ဖို့လဲလွယ်ကူတာကြောင့်အထူးဂရုစိုက်သင့်ပါတယ်။ဘာကြောင့်နှင်းပေါက်ရသလဲ၊ဘလို့လူတွေမှနှင်းပေါက်တတ်သလဲဆိုတာနဲ့အတူကာကွယ်ကုသမှုအပိုင်းတွေကိုမြန်မာနိုင်ငံအရေးပြားအထူးကုဆရာဝန်ဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
โอเคทุกคู่เสียวันจีดรสุวินครับดีหญิงอเยเปียมาปอกได้โยคะกาမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီ
း။ဟာဒီညကိုပြောမနေနဲ့ဗမာပြည်မှာအဖြစ်အများဆုံးယူရယောဂါထဲမှာတခုလို့တော့မပြောလို့ရဘူး။အဖြစ်ဘယ်လောက်များလဲဆိုရင်အများများလုံးလို့ယောဂါလို့တော့မတချို့ကမတတ်မှတ်တော့ဘူးလေ
။ဟုတ်ကဲ့ဒီယောဂါကအဓိကဘာကြောင့်ဖြစ်ရလဲ
။ဟုတ်ကဲ့ဘာကြောင့်ဖြစ်တာလဲဆိုတော့ရေပြားမှာပူတစ်မျိုးကတ်တဲ့ယောဂါဗျ။ဒါပေမဲ့ပွေးလို့ဘာလို့ပေါက်တဲ့မှုမျိုးနဲ့ဒီချင်းဖြစ်နေတဲ့မှုမျိုးကနည်းကွာခြားလို့ရှိတယ်။ဒီညင်းကြည့်စီတယ်မို့ဟာပုံမှန်အပြင်ရေပြားချွေးပေါက်လေးတွေမှာရှိနေတတ်တယ်။ဒီအစီထွက်များတဲ့လယ်ဘင်းတို့ရင်သားတို့လိုမျိုးနောက်ကြောစတဲ့နေရာတွေမှာဆိုရင်အလွယ်တကူသူကပွားများလိမ့်ရှိတယ်။
ဟုတ်ကဲ့ဒီယောဂါကအဓိကဘလို့လူမျိုးစတဲ့မှာပိုဖြစ်တယ်လဲဆရာကြီ
း။အဓိကအားဖြင့်ဒီတီးနေကြခေါ်တာပေါ့ဆေကျော်တဲ့အရာတွေနဲ့ဒီငယ်တွေမှာအများဆုံးဖြစ်တယ်ဗျ။အသက်ကြီးပိုင်းလူကြီးတွေနဲ့ဟိုကလေးငယ်တွေမှာတော့ဖြစ်နေတယ်။မဖြစ်ဘူးလို့တော့မဆိုလို့ခင်အဲဆေကျော်တဲ့နဲ့လူငယ်ပိုင်း20ကျော် 30 ကျော်အဲ့အရွယ်တွေမှာအများဆုံးဖြစ်တယ်အထူးသဖြင့်ဒီအစီပြန်နဲ့အသားရည်ပိုင်ခြင်းတွေအများဆုံးဖြစ်တယ်ဒီနေပူထဲမှာလောရတယ်ချွေးလဲထက်တယ်အစီလဲပြန်နေဆိုရင်အဖြစ်များတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်မြန်မာပြည်ကဒီပူပိုက်ဆွဆူပြီးတော့ဆူထိုင်းစများတဲ့ရာသီဥတုရှိတဲ့အတိုင်းကြီးပေါ့နော်ဒါမှမဟုတ်လို့တစ်နှစ်ပတ်လုံးလိုလိုပဲဒါဖြစ်နေတတ်တယ်အထူးသဖြင့်တော့ဒီနေရာစီမှာအများဆုံးဖြစ်တယ်နေရာစီကပူလဲပူတယ်အစီလဲပြန်တယ်လေအဲဆိုရင်ပြမပြောခဲ့သလိုပဲညင်းဖြစ်စီတဲ့မိုးကကိုခနာမှာရှိပြီးသားဒါပေမဲ့ပတ်ဝန်းကျင်အချိန်ကြီးပူအားရပြီးတော့ဆူဆွလာတဲ့အခါကျရင်သူကယောဂဖို့အကျဉ်းတရားပြောင်းသွားတာပေါ့
ဟုတ်ကဲ့
ဟုတ်ကဲ့
ဒီဖြစ်လာလို့ရှိရင်ဒီကြိုသိနိုင်ဖို့ဆရာနော်ဘလို့ယောဂလက္ခဏာတွေကိုအဓိကစောင့်ကြည့်ပြီးတော့ယောဂဆုံးဖြတ်သတ်မှတ်ဖို့လိုမလဲဆရာ
ညင်းရတယ်အကွက်သေးသေးလေးတွေအနေနဲ့သူကတွေ့ရတယ်ဗျအဲအကွက်သေးသေးလေးတွေမှာလည်းအရေပြားအပတ်လေးတွေနုနုလေးတွေကွာတတ်တယ်အရောင်ကတော့များသောအားဖြင့်တော့အဖြူရောင်များတာပေါ့အဖြူခွက်အဖြူခွက်အဖြူခွက်တွေဒါအဖြူပြင်းပန်းရောင်အညိုနောက်အမဲအဲရောင်စုံလည်းဖြစ်တတ်တယ်တချို့ဆိုရင်အမဲခွက်လေးအညိုခွက်လေးပေါ်လာတယ်ညင်းမှမသိဘူးဇမောင်းတို့ရင်ပတ်တို့ကြောတို့လေပင်တို့အဲ့နေရာတွေမှာအနှံ့ပြားဒီအကွက်တွေတွေ့ရတာပဲအသားပြူရင်တော့ဒီကွက်တွေကသိမ့်မသိကြတော့ဒါပေမဲ့ကျွန်တော်မြန်မာပြည်အသားညူတဲ့လူတွေပုံများတဲ့အခါကျတော့ကြီးလိုက်တာနဲ့ကိုသိတာလေအိမ်မှာမမတခါအင်ကြီးအတွင်းထဲမှာဆိုရင်တော့သိမသိပါပဲမျက်နာတို့လေပင်တို့မှာဖြစ်ရင်တော့ကြည့်ရတာအကွက်တွေဖြစ်နေတော့အရန်ကိုစိတ်အနှောက်အယှက်ဖြစ်ရတယ်ဗျ
ဒီတွေ့ရတဲ့အပြင်တခြားဟိုမှာရာတာရန်တာလက္ခဏာတော့ဒီမှာတိကျကြမရှိဘူးသူကဘာမှလည်းမခံစားဘူးသူကဒီကောင်းနေတယ်ဒီအကွက်ဒီပဲရှိနေတာပဲကျန်တာလည်းဘာမှမဖြစ်ဘူးတခါတခါချွေးရမ်းထွက်ရင်တော့ရာကျင်တယ်လို့လို့ပါလို့လို့ရှိတာမျိုးလောက်ပဲရှိတယ
်ဟုတ်ကဲ့ဆရာအခုလိုဒီယောဂါကပုံစံမျိုးစုံဖြစ်နိုင်တဲ့အခါကျတော့ဒီသက်ဆိုင်ရာအရေးပြားကျွမ်းကျင်သူတွေနဲ့ပြပြီးတော့ဆုံးဖြတ်တာကတော့ပိုကောင်းတာပါဆရာနော
်ဟုတ်ကဲ့အရေးပြားဆရာဝန်ကြီးဆိုရင်တော့ညင်းပေါက်တဲ့ပုံစံသိတာလွယ်လို့လေအလွယ်တကူယောဂါသတ်မှတ်နိုင်တာပေါ့နော်ဒါပေမဲ့တေးကြအောင်တခါကြလေလဲသားဖြူရဲ့လူတွေမှာအဖြူရောင်ကွဲတော့နှင်းလို့တော့ထင်တယ်ဒါပေမဲ့တခြားဖြူသိန်းလိုမျိုးဖြူသိန်းလိုဘာလို့လို့မတေးကြဘူးဆိုရင်တော့ကျွန်တော်တို့ကယောဂါသတ်မှတ်ဖို့လို့အဲ့ဒီဖြစ်နေတဲ့အကွက်ကိုမှုချစ်ပြီးတော့စစ်ဆေးပြီးတော့ဓာခွဲဆန်းတဲ့စစ်ဆေးတာလုပ်လို့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂါအတိအကျသိပြီဆိုရင်တော့ကုသမှုဘာရောဘယ်လိုရှိလဲ
ဒါလင်းသေးတောက်သေးနဲ့ကုနိုင်တယ်လူနင်းကုလို့ရတဲ့လင်းသေးတောက်သေးတွေကနေရာတိုင်းမှာအလွယ်တကူဝယ်လို့ရပါတယ်အဓိကတော့လင်းသေးတွေလင်းသေးတွေမှာမှုတက်စီပါတဲ့လင်းသေးတွေအဲဒီမှာရှင်ပူလည်းရှိတယ်ခရင်မီရှိတယ်လူရှင်မီရှိတယ်ပေါင်တာတွေရှိတယ်ကောင်းတာကတော့မှုတက်စီပါတဲ့ရှင်ပူရေချိုးကန်ပြီးမှစသဖြင့်ကိုခန္ဓာကိုရေချိုးလိုက်တယ်ရေဆူသွားတဲ့အခါမှာအဲ့ရှင်ပူဒီနှင်းဖြစ်တဲ့ကိုခန္ဓာရင်ပတ်တို့လည်းဘင်းတို့ကြောတို့မှာပုတ်လိုက်တယ်ပုတ်ပြီးတော့ခဏလေးထားမယ်၃-၅မိနစ်လောက်ထားပြီးမှရေချိုးမယ်ဆိုရင်အများကြီးသက်သာတယ်ကြရပြီးပြီဆိုရင်တော့တခါရေချိုးပြီးချောင်းတုပ်ပြီးပြီဆိုရင်တော့ဒီမှုတက်အစေးပါတဲ့ခရင်လေးလိုရှင်းလေးပေါ်တာတွေပြန်ရင်းရတာပေါ့နော်။ဒါကြောင့်ကျွန်တော်မြန်မာပြည်ကကျွေးထွက်များပြီးပူတဲ့တိုင်းပြည်ဆိုတော့ခရင်လေးကတိတ်အဆင်မပြေဘူး။ငဘွားမှာကျွေးထွက်တာနဲ့ပြန်ပြီးတော့စီးကပ်ကပ်နဲ့နေရခဲ့တယ်။အဲတော့ကျွန်တော်တို့ကတော့များသောအားဖြင့်မှုတက်စေးပါတဲ့ပေါ်တာတွေတုံးခိုင်းပါတယ်။ပေါ်တာရဲ့သဘောကကျွေးကိုလည်းချောက်စီတယ်။ဒီမှာမြင်းရင်ဖြစ်စီတယ်မှုလည်းသေးသေးလေးဆီးလည်းပါတယ်ဆိုတော့တစ်ချက်ကုန်တစ်ချက်ပြတ်ပေါ့နော
်။ဟုတ်ကဲ့ပေါ်တာအမှုပေါ့ဆရာနော်။ကို
ကောင်းတာပေါ့။ဟုတ်ကဲ့ပေါ်တာအမှုရေအိုးလေးနဲ့ပေါ်တာအမှုလို့ပါပဲ
။ဒါပေမဲ့ခု
ကူးရခါမှလေးတစ်ခါကြေးလေးလူရင်တောက်ဆီးလေးပါပေးရတယ်။တချို့သိညာတဲ့ခါကျရင်မှုတက်တဲ့စီပေးတာတပတ်နှစ်ပတ်လောက်ပေါ့နော်။ဒါပါပဲလေးသေးတောက်ဆီးဘလို့ပဲကုဒီအဖက်ကွာနေတဲ့ဥစ္စာလေးတွေကတော့တပတ်နှစ်ပတ်မှကောင်းသွားတယ်။ဒါပေမဲ့ဖြူပြီးတော့နည်းနည်းလေးကြံနေတတ်တယ်။လူတွေကအဲ့ဒါတွေကိုမကြိုက်ကြဘူး။ဒါနဲ့အဲ့ဒီအသားရောင်မီလာကတော့လအနေငယ်လောက်သူကြာတတ်တယ်ဗျ။ဟိုမှာနှစ်လသုံးလလောက်သူကြာတတ်တယ်။ဘာဖြစ်လို့ဆိုတော့အကြီးကအသားတက်တာအောက်ကအလွှာလေးတဖြည်းဖြည်းချင်းပြန်တက်လာမှအယောင်ပြန်ပါလာ။ဟိုနှင်းဖြစ်တဲ့အခါကျတော့အကြီးကမှအယောင်မတက်ဘူး။မတက်တော့ဖြူနေတာ။ဟိုကတော့တည်သွားပြီ။ဒါနဲ့သူလှုပ်ထားခဲ့တဲ့ဒဏ်ရာကြံနေသေးတယ်။အဲ့အဲ့ဒီကလည်းလာပြကြတာအဖြူနေလို့လာပြကြတာ။ဟုတ်အဲ့ဒါအများနဲ့ရှင်းပြရတယ
်ဟုတ်ကဲ့ဆရာတော့ဒီနေရာမှာကာကွယ်နိုင်တဲ့ဘာရော
ကာကွယ်တဲ့နည်းရလဲကုသနည်းလိုပဲသူကဇာတူအရေးကြီးပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့စားသချင်းမှာပြောခဲ့သလိုမြန်မာပြည်ကပူပိုက်ဆုဆိုတဲ့ယာယီဖြစ်တယ်ဆိုနှင်းကသနှစ်ပတ်လုံးဖြစ်တယ်ပြီးတော့ကူးလဲကူးလဲလေပြန်လိုက်ပြန်ရစ်တတ်တယ်အများအဖြစ်လဲများတဲ့အတွက်ကြောင့်မို့ဒီနေရာမှာဒီကုရင်တန့်ရှင်းရအများကြီးကြီးပါတယ်ဒီကုရင်တန့်ရှင်းဆိုဘယ်လိုလဲဆိုရေချိုးရင်ဆက်ပြတုံးပြီးတော့ပူအောင်ပုတ်တိုက်ချိုးဖို့လိုပါတယ်ဒီမျိုးချောင်းတုတ်ခုလိုပါလေနောက်တစ်ခါဝတ်စားဝတ်တဲ့အခါမှာတက်နိုင်တလောက်ကော်တွန်ခြည်တယ်များတဲ့ဝတ်လေးဝတ်ပေးဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့ခြည်တယ်တွေကကော်တွန်ဆိုတော့ချွေးချောက်လွယ်တယ်တချို့အသားတွေကြတော့ခြည်နေတဲ့အသားတွေကြတော့ချွေးမချောက်ဆိုးပြီးတော့ဆိုးတဲ့အတိုင်းပဲရှိဒီရင်ဘက်မှာကတ်ရတယ်သူကဆိုးနေတဲ့ဥစ္စာကြီးငင်းပြန်ဖြစ်စေဖို့လိုအပ်ချက်ဒီချက်ပဲအဲ့တော့ချောက်တွေ့ရင်ငင်းပြန်ဖြစ်တာနည်းမယ်အဲ့တော့ငင်းချောက်တွေ့လေတဲ့ခြည်တယ်တွေဝတ်မယ်နောက်တစ်ခါဒီချိုးကစွကြဲလို့အတွင်းကံလို့အဲ့လိုမျိုးကိုကြရလေအဲ့လိုမျိုးဆိုရင်မှားတယ်ဟိုစွကြဲကိုအပူယူသွားနေလေချွေးထွက်တဲ့အခါကျရင်တုတ်ပြီးစွကြဲကိုတထည့်လေးပြီးဒါပေမဲ့အပေါ်ရန်လွားချောင်းနေတယ်အထဲကစွကြဲကစူပြီးစူပြီးဆိုရင်လည်းတန်ဖြစ်တာပဲနောက်တစ်ခါချွေးတုတ်ပြီးဖို့လည်းလိုတယ်အဓိကအသုံးချက်ခြည်တယ်ဝတ်ဖို့ချွေးတုတ်ပြီးဖို့တန်းနိုင်သလောက်ဒိုးရီတန်းရှင်းရုပ်ပြီးစိုက်ဖို့
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကောဝိမင်းစီစဉ်တင်ဆက်ပေးနေတဲ့ကြမ်းမာရေးစီစဉ်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနှာစင်နိုင်ပါလိမ့်ရှင်အခုမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်စစ်စိုးရခင်မှာအများပြားတိစောက်ခဲ့တဲ့နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေအကြောင်းဦးအောင်ခင်သုံးသက်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါလိမ့်ရှင်
နိုင်ငံပိုင်ဆက်ယုံအလုပ်ယုံအတော်များများဟာအစိုးရထမ်းရွက်နေရတဲ့ဝင်တော့ဝင်ဖို့ကြီးတွေလိုဖြစ်နေတာကြာပါပြီ။အများအစိုးမရှိပဲလက်ပတ်နေတဲ့လုပ်ငန်းကြီးတွေဖြစ်ပါလေ။ဒါတွေကိုစစ်ဆေးဖို့အတွက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရှင်းဦးနဲ့
Sima Gaine, Bandai, Wujitanaga, Wodan Sanga Upawine, Naset, Tau, Apuega, Quincy Lirare, Kama, Changwe, Binia, Leaga, Naya, Lau, Nissi, a show pony day, Nangam by Sayon, Naset Leon, Tuya, Elu, Longade, Zanwailaga, Pidu, Lutoma, Topo, Yosu, Bavade. Siwai, and Yemashibe, Luga Naja, Akulu, Pia, Alu, Suvade. A show pony, they say, Udema. Patenga, Manseyo, Tanginga, Yinanche Seyo, Changinga, Bilami Seyo, Shampi, Tangi Muniga, Pimpe Muga, Tamani Seyo, Tishava, eh? Pimpe Tatu Rinsi Mangango, Yushan, a Pesa Loga Pipi, Myanmar Becca, set up by Myanmar Siwai Corporation, Joda Comodine, Camosa, Punyoi Comodido, Pawinja Jang Tiava, eh? Pimpe Simangang to a Chiwa at Tomyamia, Nea Ship Yang Pigayava, eh? Namani say you to a Mika Tonong Yogu, Natangama, Sentaga, Tayungelu, Nina, Songshon to Rishibade.
Say on we go, Masala Une Wene, Bujongui, Tanshui, Letterma, Amyazo, Tisau Kebare. Sigwa Siwai, Uza, Pide, Sure, Sisuya Kema, Nangan by Say only, Tuwa Labare. Masala Kema, Nangan by Semu Longang, Aya Joda, she gave me. Sigwa Siwai, Say Nit, Jindongere Kama. Nangan by Samu Lungan to Town Joe Shilabare. Sisedu Mashida Jow, Nangan by Lunganiha, Pujo Giri, Ku by Lungan the Bomb You Pilabare. A Queen Lugan who, a Lue Donzam who, Ocho Ye Nyam Piemu, Sara de Jow, Nangan by Lunganiha, Nangango a Joma Bu Nanjara, Miavare. Say also a Taiwan Dread, Nangan by Lungandigo, T. Sau Kijara Jow, Sigwa Kima, Ogliga Samu Lungan. Matunga Nainalu, Minjavari.
Quelondu Samu, when Jihang Uang Tong, Anna Aluetunza Lupu, who dream media rima, Machakana Triabare. Lotoko the Lepide Uang Tong, American, Name Biasayan Twin Tavare. Samu, when Jit the Dance Saline, Drema, Uang Tongha, a Chandazo, Pojojit Upilavare. Pojomuji Tanshi, Luyondo Opie Uang Tongo, Ludi Miavare. Uang Tong ye tapitu, upi aune une auma, dolat nang arang shipi, mimapi matatia, a chanda zo pinejong, Zanuailan, a cell lienito, DVB the rima, popiavare. Se soya kika, ana luetunza lopi, kojo shagere, dola bojo, a thine wango, a ye you mamma hojao, eneligale, tinya tabare.
Eneri soya ha, a shon pony de, nangan by lunganigo. Oguliga letter, Lue Piambu, a season, Lotavare. Samu Wunitana let Oga, Nangan by Sayung, a loyo, Naze Joha, a shown pony dead dread. Oguliga letter, Lue Piambu, Majadi Miga, season Gebade. Dilo Piare a Chowyenha, Policy net, Seaman Kangwe Mu, Cho Yuen Jepchebi, a Mudandi, Nyampinlo Mohojao, Leshi Samu Wunjiga, Piojong Tiavare. A shown polo, yes, hind tire, Sayung Dudema. A jiza tamari sayong satongu. A te sayong sateyo. Dami ozane yinan chesayong nile pawin bare. Pogliga bain pilo ye satina. Aninase jo shilabe me. Nangan bain lungane. Lue donza lumuda tubwa labi. Se osune crony a tangwai. Lue ji ode seneta. Tonga lagevare.
Yamati ma komuni bong tonzon jo lao shime lu kamanjabi me. Nangan yane shinane komuni jigaro. ต้องเสียแล้วตาชื่อเดลุสุบาเดดีกว่ามันดีจริงๆฮะเสียโซย่ายงที่อาโก้เดซีวายเอโอซูจิรุยเพลุเมื่อมาซีวายมาเย็บปะอายาเยาจัดดูรุยพิบาเดเวก้าวเต็มยอดเดโซย่าเตลาจีมาทูโอซูแม็กซ์เมื่อมาโอซูกัมโบซาโอซูเอเชียวอลชีดองโอซูไอซีจีโอซูเซตตาไปเอ็มอีซีเนเอ็มอีเอชเอลซาราดุยฮะซีวายเอ็นฮะกงซงกบุนดีจิรุยพินิบาบี ผู้ตั้งใจสูญยามาเต็มมีดัซซี่ไซน์วิปุกลิกาไฟน์ลูกเดียคามาที่คอมพิวเตอร์ด้วยเป็นอเมริกันยาจาบาร์เดในงานยาได้ยินดีมีน้ำมือกูเลมาคันเนสเซโซยาเคมาช่วยดองเอเชียวอลเนอุปเป็นลิมิเต็ดซาร์เดซีวายเอโอซูจิรุยฮะที่เอาคอมพิวเตอร์ด้วยเนพัสดุลปีชันดาคือว่าลาจาบาร์เดเนบีโรติสาวยามาเลอโจมยาคันซาจายาบาร์เดอะคูโรครอนิคอมพิวเตอร์ด้วยฮะ อเมียอาจูสังเกตเห็นโรงงานเสียงปุ่งจันเน่ลูกชายในจังหวัดเองในงานบ้านเสียงโรงงานด้วยกูพกลิกาไปโรงงานมาเลยดีโครนิคอมมูนิจิรุยฮะอดีตข้างกันนักป่าวเวลาปี
အစိုးရစီမံကိန်းတွေကိုကူညီအကောင့်ထဲပေါ်ပေးဖို့ရာရှိပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုခုလိုကြားသားပြည်နေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပွန်ခရိုင်KNU တက်မဟာ9နေမြီမှာမြမတက်မတော်ကနေထိုးစစ်ဆင်နေတာကိုရက်တံပြီးတက်တွေရုပ်သိမ်းပေးဖို့ဒေသခံတွေကစုတောင်းပွဲကျင်းပခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေကဟန့်တားတဲ့အတွက်အိန္ဒိယနိုင်ငံဒီမိုကရေစီနဲ့ဖက်ဒရယ်စနစ်လေးလာရေးတင်တဲ့အစီအစဉ်ကိုရခိုင်မျိုးသားပါတီကနေဖျက်သိမ်းခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်နဲ့နမ်တူမြို့နယ်အတွင်းတိုက်ပွဲကြောင့်ဒေသခံလူထုတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေအကြောင်းတွေကိုကြားစားရမှာပါ။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖားပွန်ခရိုင် KNU တပ်မဟာ9နယ်မြေမှာမြမတပ်မတော်ကနေအင်အားတိုးချဲ့ထိုးစစ်ဆင်နေတာကိုရက်တံပြီးတိုက်ရုပ်သိမ်းပေးဖို့လူသောမြို့နယ်လယ်မူဘလောကျေးရွာအုပ်စုမှာဒီလ19ရက်နေ့ကကန့်ကွက်ပြီးဝှက်ပြုတ်ဆူတောင်းပွဲကျင်းပခဲ့ပါတယ်။လက်ရှိအချိန်မှာတပ်မတော်ဘက်ကလမ်းဖောက်လုပ်ပြီးတိုက်ပွဲဖြစ်နေတာကိုမလိုလားတဲ့အတွက်စစ်ဘေးရှောင်တွေစုပေါင်းပြီးကန့်ကွက်တာဖြစ်တယ်လို့ဦးဆောင်စီစဉ်တဲ့စောသီအိုကပြောပါတယ်။2009ခုနှစ်ကရပ်ထားတဲ့လူသောမြို့နယ်ခေးဘူးလယ်မူဘလောလမ်းဟောင်းကတပ်မတော်ဘက်ကဆက်လက်ဖောက်ဖို့ကြိုးစားလာလို့ KNLA တပ်မဟာ9လက်အောက်ခံတပ်ဖွဲ့တို့နဲ့ပစ်ခတ်မှုပြန်လည်ဖြစ်ပွားရမှာဒေသခံ2000နီးပါးစစ်ဘေးပပေးသိမ်းရှောင်နေရပါတယ်
။ရခိုင်မျိုးရပါတီ AMP ကနေပို့ချဖို့အစီအစဉ်ထားတဲ့အိန္ဒိယနိုင်ငံဒီမိုကရေစီနဲ့ဖက်ဒရယ်စနစ်လေ့လာရေးသင်တန်းကိုပြည်내ဆိုရသာဝန်ရှိသူတွေကနေဟန်လာခဲ့တဲ့အတွက်သင်တန်းအစီအစဉ်ကိုဖျက်သိမ်းလိုက်ရပါတယ်။အဲ့ဒီတင်နန်းကိုမလ20ရက်နေ့ကနေ23ရက်နေ့အထိဆွေရစင်ဟိုဆယ်မှာအိန္ဒိယနိုင်ငံကပညာရှင်တို့ပါဝင်ပို့ချဖို့စီစဉ်ထားတာပါ။အာနာပိုင်တွေဘက်ကပါတီကိုဇာတ်ရိုက်အကြောင်းကြားဟန့်တန်းတာမျိုးမဟုတ်ပဲတင်နန်းကျင်းပဖို့စီစဉ်ထားတဲ့ဆွေရစင်ဟိုတယ်ပိုင်ရှင်ကိုတင်နန်းပြုလုပ်ခွင့်မပေးဖို့အချိန်ကပြီးမှရဲတပ်ဖွဲ့တွေကနေလာရောက်ဖိအားပေးတာဖြစ်ပြီးတင်နန်းပြုလုပ်ခွင့်ရဖို့ပါတီတာဝန်ရှိသူတွေကပြည်내ဝန်ကြီးချုပ်ဦးညီဘူးနဲ့ပြည်내ထွေထွေအုပ်ချုပ်ရေးမှူးကိုသွားရောက်ဆွေးနွေးခဲ့ပေမဲ့လည်းတင်နန်းကိုဟန့်တန်းတာမျိုးမဟုတ်ပဲနိုင်ငံသားသားနှူးပါဝင်နေတဲ့အတွက်နိုင်ငံသားရေးဝန်ကြီးဌာနခွင့်ပြုချက်ရရင်လုပ်နိုင်ကြောင်းပြောဆိုထားတယ်လို့ရခိုင်မျိုးရပါတီကဥခိုင်ပြည်စိုးကပြောပါတယ်တင်နန်းပြရမယ့်အိန္ဒိယနိုင်ငံသားနှူးကိုရဲတပ်ဖွဲ့က၃ချိန်တိုင်ခေါ်ယူမေးမြန်းမှုတွေလုပ်ခဲ့တဲ့အပြင်အဖက်ဖက်ကသားစီမှုတွေရှိနေတဲ့အတွက်တင်နန်းစီစဉ်ကိုဖျက်ဆီးဖို့ပါတီခေါင်းဆောင်တွေကလည်းစုံပြတ်ခဲ့ကြပါတယ်
နပါတီပေါင်းစည်းရေးအမြန်အထမြောက်နိုင်ဖို့အတွက်နဲ့မွန်ပြည်သက်ပါတီနဲ့အတူအမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲအတူပူးပေါင်းဆောင်ရွက်ဖို့အာရုံစိုက်ကြိုးပမ်းနေရတဲ့အချိန်ကာလနဲ့တိုက်ဆိုင်နေတဲ့အတွက်ဒုတိယအကြိမ် MNP ပါတီညီလာခံကိုရက်အကန့်အသတ်မရှိတင့်တော်တဲ့အချိန်အထိရွှေ့ဆိုင်းလိုက်ရတယ်လို့မတ်လ18ရက်ရက်စွဲနဲ့မွန်အမျိုးသားပါတီကကြေညာချက်တဆောင်ထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့လောလောဆယ်လုပ်နေတဲ့ကျေးရွာအစ်ညီလာခံကိုဆက်လုပ်နေပြီးဂျန်နဲ့မြွတ်နယ်အစ်င့်ဘဟုအစ်ညီလာခံကိုပဲရွှေ့ဆိုင်းလိုက်တာဖြစ်ပြီးနှစ်ပါတီပေါင်းစည်းရေးကိစ္စအမှန်တကယ်အထမြောက်လာရင်ရွှေ့ဆိုင်းလိုက်တဲ့ဒုတိယအကြိမ်ပါတီညီလာခံကြီးကိုလည်းကျင်းပဖြစ်တော့မှာမဟုတ်ဘူးလို့မွန်အမျိုးသားပါတီအထွေထွေတွင်းရဲမှုနိုင်လည်ရီးသမားကပြောပါတယ်မွန်အမျိုးသားပါတီအနေနဲ့ဒုတိယအကြိမ်ပါတီညီလာခံကို2018ခုနှစ်ဧပြီလနောက်ဆုံးထားကျင်းပမယ်လို့2019ခုနှစ်နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ကြေညာထားတာဖြစ်ပါတယ်
။ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ဥက္ကဋ္ဌကျူဆိုဝဲရက်ကိုရှမ်းပြည်သုံးသက်ရေးပါတီရှမ်းပြည်စစ်မတော် SSVP SSA ဘူဇာနာချုပ်မှကျင်းပခဲ့ပါတယ်။မလ20ရက်နေ့မှာကျင်းပခဲ့တာဖြစ်ပြီး CSSU ဥက္ကဋ္ဌဖြစ်တဲ့ကြားပြူပါတီ SNDP ဥက္ကဋ္ဌဆိုင်းအိုက်ပေါင်းတက်ရောက်ခဲ့ပါတယ်။CSSU ဥက္ကဋ္ဌအနေနဲ့ရှစ်ဆက်လုပ်ငန်းစဉ်တွေငင်းချမ်းရေးလုပ်ငန်းစဉ်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်။ SSPP SSA နဲ့ကဗိုလ်ချုပ်ကြီးစေတင်ဦးဆောင်တဲ့အကြီးအကဲတချို့နဲ့ဂေတာတပ်သားတွေကြီးသည့်မြို့နယ်ကြားဖြူပါတီဝင်တွေဒေသခံလူစုတွေစုစုပေါင်းတက်ရောက်ဝန်းကျင်တက်ရောက်ခဲ့ပါတယ်။
ဖေဝါရီ၂ရက်နေ့ကအာစီအက်ဆက်အက်ဆက်စီဌာနချုပ်လွယ်တန်းလျမ်းမှာနေပါလေစီဝေးချင်းပါရမှာစီအက်ဆက်ယူဥက္ကဋ္ဌတာဝန်ကြီးသားတဲ့အာစီအက်ဆက်ခေါင်းဆောင်ပူချုပ်ကြီးရွှေစစ်ကနေဥက္ကဋ္ဌလှည့်ချတာဝန်ကြားတဲ့ကြားဖြူပါတီကိုလွှဲပြောင်းပေးခဲ့တာလည်းဖြစ်ပါတယ်။
နွေရည်မွန်စာတင်ကြမှုတင်တန်းမှာတနစ်ထက်တနစ်ပုံများလာတဲ့ကျောင်းသူကျောင်းသားတွေကြောင်းတင်ကြမဲ့ဆရာဆရာမတွေအခက်အခဲရှိနေတယ်လို့မွန်ဒေတာလုံးဆိုင်ရာမွန်စာပေနဲ့ပုတ္တပါရာယဉ်ကျေးမှုအဖွဲ့အတွင်းယဉ်မှုနိုင်မွန်ရန်စာကပြောပါတယ်။နွေရည်မွန်စာတင်ကြမှုတင်တန်းကိုမွန်ပြည်နယ်မှာတမကမွန်လူမျိုးတွေနေထိုင်နေကြတဲ့ကရင်ပြည်နယ်တနင်္သာရီတိုင်းပဲခူးတိုင်းရန်ကုန်တိုင်းနဲ့မန္ ကျွန်တော်တို့နေကနေចောင်းသူចောင်းသားပေါင်း၈000ခန့် တက်ရောက်တင်ကြားခဲ့ပြီးဗဟုအစင်စာမေးပွဲဝင်ရောက်ပြေဆိုသူ1600ကျော်ရှိတယ်လို့မွန်ဒေတာလုံဆိုင်ရာစာပေနဲ့ရင်ကျင်းမှုအဖွဲ့ကနေသိရပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်နဲ့နမ်တူမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့နှစ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားလို့ဒေသခံလူထုတွေစစ်ဘေးတိမ်းရှောင်နေရပါတယ်
ไซเบอร์ဖြစ်ပွားစေအခြေအနေကြောင့်နေရရင်ကိုမပြန်ရဲသေးတဲ့အခြေအနေအကြောင်းကိုတော့နမ်ဟုံကနေစူးစီးတင်ဆက်ပေးထားပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့မှာမတ်လ၁၀ရက်နေ့ကတည်းကစပြီးဒီကနေ့အထိတအန်းပလောင်တပ်ဖွဲ့ TNLA နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်
RCSSSA တို့အကြပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်မဲမျိုးအောင်မြစ်တာဘုံကြီးကျောင်းတိုက်ကိုရောက်ရှိလာတဲ့စစ်ဘေးရှောင်လူထုနေရာကျော်ရှိနေတယ်လို့ကြောင့်မဲမျိုးစီဝိတလူမှုကွန်ရီအသင်းကဦးတင်မောင်တင်းကအခုလိုပြောပါတယ်
မစလာ၁၆ရက်နေ့ကအောင်မြစ်တာဘုံကြီးကျောင်းကိုရောက်ရှိလာတဲ့စစ်ရှောင်၂၆၀ကျော်ကတော့မင်းငေါအုပ်စုဦးဦးရသားတွေဖြစ်ကြပြီးတိုက်ပွဲဖြစ်ပွားနေစဉ်အခြေအနေကြောင့်နေရရင်ကိုမပြန်ရဲသေးဘူးလို့စစ်ဘေးရှောင်ရွာသားတအူးကအခုလိုပြောပါတယ်တိုက်ပွဲဖြစ်ပြီးရဲ့ခုလောကတော့ဒီနားလူကဘယ်သူမှမပြန်ရဲသေးဘူးကအုပ်ချုပ်ရေးမှုနဲ့ဒီရွာထဲလူကြီးတွေကတော့ရွာထဲမှာတော့ခဏအချိန်တောင်း ွဲအတွင်းပိတ်မိနေတဲ့တူတွေကိုကယ်ထုတ်နိုင်ခြင်းမရှိသေးဘူးလို့ဥတည်မောင်တိန်ကအခုလိုပြောပါတယ
်။ဒါလို့ကျွန်တော်တို့ကလည်းလက်ခတ်တော်လက်လက်ခံဖွဲ့ရအောင်ဒီတရားခံပြီးတော့ရှင်းပါတာလေးပေါ့နော်။အဲ့ဒါလေးမျိုးပြင်ရအောင်ပြောတော့ကြောက်ကြည့်ပါလားဆိုတော့မြင်တယ်ခံတယ်။ဆက်ပြောရလဲချက်ပါတယ်လေ။ဟု
တ်ပါတယ်။အလားတူနမ့်တူမြို့မှာလဲ TNLA နဲ့ RCSS SSA တပ်တွေကြအပြင်နှစ်ဖွဲ့လုံးဟာအစိုးရတပ်မတော်နဲ့လဲတိုက်ပွဲတွေဖြစ်ပွားနေတာကြောင့်နာဆိုင်အုပ်စုကဒေသခံတထောင်ကျော်ဟာနမ့်တူမြို့ထဲကိုစစ်ပေးရှောင်ရောက်ရှိနေပါတယ်။စစ်ပေးရှောင်များကူညီရေးကော်မတီကစိုက်ပညာကတော့အခုလိုပြောပါတယ
်။ကျွန်တော်ဆယ်နှစ်ကစပြီးဖြစ်လာတာအခုဒီပါပဲ။ကြိုကြားကြိုကြားဖြစ်နေ။အားလုံး1500ကျော်လို့ရှိတယ်။ခွဲပြီးချရတယ်ခဏ။
ရှမ်းပြည်မြောက်ပိုင်းမှာအစိုးရတပ်မတော်အပြင်တိုင်းရင်းသားမဟာမိတ်တပ်ဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့လှုပ်ရှားသွားလာနေပါတယ်။ပြီးခဲ့တဲ့2015ခုနှစ်ကတည်းကစပြီး TNLA တပ်ဖွဲ့နဲ့ RCSS SSA တို့အကြားတိုက်ပွဲတွေဆက်တင်ဖြစ်ပွားလာခဲ့တာဖြစ်ပါတယ်။
ဆက်ပြီးတော့မွန်ပြည်နယ်ပေါင်မြို့နယ်မှာကြောက်မိုင်းထုတ်လုပ်မှုတွေကြောင့်သဘာဝပတ်ဝန်းကျင်ဆုံးရှုံးမှုနဲ့လူခွင့်ရေးချိုးပေါက်ခံရမှုတွေရှိနေတယ်လို့လူမှုဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးကွန်ရက် NSDP ကနေအစည်းအဝေးခန်းစားတစ်ဆောင်ထုတ်ပြီးမတ်လလယ်မှာမွန်ပြည်နယ်လွှတ်တော်ကိုတင်သွင်းခဲ့ပါတယ်။ကြောက်မိုင်းထုတ်လုပ်မှုတွေကြောင့်ဒေသတွင်းသဘာဝပတ်ဝန်းကျင်ဘလို့ထိခိုက်မှုတွေရှိနေပါသလဲ။မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်ရှင်
။ကြောက်မိုင်းထုတ်လုပ်မှုတွေကြောင့်သဘာဝပတ်ဝန်းကျင်ဆုံးရှုံးမှုပြဿနာတွေကိုပြည်နယ်အစိုးရအနေနဲ့ဘယ်လိုလောက်ဆောင်သွားမလဲဆိုတာကိုသိရှိလိုတဲ့အတွက်အခုလိုမွန်ပြည်နယ်လွှတ်တော်မှာလာရောက်ဆွေးနွေးရတာဖြစ်တယ်လို့ SNDV Project Coordinator ဒေါ်စွန်ပန်းကပြောပါတယ်
။ဒီအစည်းအဝေးခန်းစားတာလာပြီးတော့မှတင်ပြရချင်းရှိတဲ့ချက်ကတော့ဒီပုံမြင့်နယ်တွင်းမှာရှိတဲ့ကြောက်မိုင်းတွေကဥပဒေလှုပ်ထုံလို့နေနေမှာကိုင်းနေနေဘူးဆိုလို့ရှိရင်ဒီအရေးယူတာတွေပြီးတော့စစ်စစ်ပေးတာတွေလုပ်ပြီးစီ
ကျွန်တော်နောက်တစ်ခုကပြည်သူလူထုဘာလို့ခံစားနေရလဲဆိုတာကိုလွတ်တော်အောင်နေတက်ဆက်သက်ဆိုင်ရာဌာနတွေကိုသိစေချင်တယ်။နောက်ထပ်ခွင့်ပြုချက်တွေပေးမယ်ဆိုလို့ရှိရင်လည်းဒေတာခွင့်ပြုရေးလောက်ရတာမှန်လဲဆိုပေမဲ့ဘလောက်ထိတဘာဘဝင်ချင်းထိခိုင်းနေလဲအရာရေးစစ်ဆေးမှုတွေစနစ်တကျလုပ်ပေးပါ။ကြောင့်မှစီမံကိန်းတွေပင်လာပြီးတဲ့နောက်ပိုင်းမှာဒေတာခံပြည်သူတွေကြားမှာပြဿနာဖြစ်လာတာတွေ
ဒီတော့တွင်လူတွေရဲ့စီလုံးညီညွတ်မှုတွေပြည်ပခါကိုအဆင်ချောင်းသွားတယ်ဘာကြောင့်ဆိုတော့သူတို့လုပ်ငန်းတွေဝင်လာတဲ့စိတ်ပိုင်းမှာသူတို့ကဟိုဆင်ခဲ့ပေါ့နော်သူတို့အစိုးရဖွဲ့နေတဲ့ချိတ်ဆက်နေလာတယ်သူတို့ကပါလဲဆိုတော့မြေရအကွက်ချတဲ့ကိစ္စရတွေပါသူတို့လှုပ်လာတယ်ပေါ့နော်ဘာပြောဆိုဒီလုပ်ငန်းတွေအကောင့်ထဲပေါ်ပို့အတွက်ကိုမြေရတွေကိုတရားယူလာတဲ့ပုံစံမျိုးတွေပေါ့နော် ကျွန်တော်တို့ကအခုလိုတုံးတက်လိုက်ပါတယ်ဆိုတော့အဲ့ဒီမှာကျွန်တော်တို့ပြောထားတာနဲ့တစ်ခါရတယ်အဖြစ်နေတစ်ခါကြတယ်ညာရှိတယ်ဥပမာဆိုလို့ရှိရင်ဒီတရားဝင်အကြောင်းမှာ25ခုကြော်ကြော်တရားမဝင်50နဲ့ချက်ခုကြော်လောက်ရှိတယ်ဆိုတော့ဟာကြတော့ဒီဟာတွေကိုဒီနယ်စပ်အနေနဲ့ပုံလင်းမြင်တာဆိုတာတို့ရဲ့လောက်ပိုင်ခွင့်တွေကိုကန့်တတ်တယ်လို့ကျွန်တော်တို့ယူဆတယ်အကြောင်းမှာကကြောက်ဖောက်
Quadalo, Modern Kanama, Yeji Yishan Hudi, John Duini Yadelule, Dita Kanuga, Piobari.
Akusa Bidrin Jinsa Gunas in Zayamawa.
Kayimbine Papun Kayan Kayanu Tamhangan Emima, Mima Tamrogani, Tosa Senago Yetambi, Tayo Dingbibu, Ludomune, Lemu Blojiwa Osuma, Kankwe Wubu, Sudamwe, Jimba Kevare. Rakai Muda Badigan, Nepochabusis in Tare, Indian Nangan, Democracy Nefedras and Nilila Yet in Dango, Bine Soya Down Shiduriga, Hantar Hade Dwe, then dances in Chetin Kayabare.
ထိုင်းနေစာဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့ညာ9နိုင်ကနေ10နိုင်အထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြည့်ပြည့်ချင်းညာ10နိုင်ကနေ17နိုင်အထိလိုင်းဒိုမီတာ32ကီလိုဟတ်စ်တစ်တစ်ရှိခွန်သုံးညာတို့ကနေနားဆင်နိုင်ကြပါတယ်မနေ့ဖန်တောက်ကြနေမနေ့ခင်မှာတော့ကြားမရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန
အခုကြာသာပရင်းနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင
်အမေရိကန်လွှတ်တော်မှာမင်းညဘိုင်ကဆွေးနွေးညှိနှိုင်းခဲ့ကြတဲ့ဒေါ်လာ 1.3 ထရီလီယံဗန်ဒိုင်းရဲ့သုံးစည်ဥပဒေမူကြမ်းကိုအစောဆုံးဒီကနေ့မဲခွဲဆုံးဖြတ်နိုင်မှုလွှတ်တော်အကြီးအကဲတွေမျှော်လင့်နေပါတယ်အစိုးရလုပ်ငန်းတွေရက်စက်အမဲ့ဖြစ်မျိုးဒီနေ့ထက်မှတတိယအကြိမ်ထပ်မကျော်အောင်တောက်ချနေညသကောင်မတိုင်ခင်ဥပဒေပြုံအမှတ်တွေဗန်ဒိုင်းရဲ့သုံးစည်ဥပဒေကိုမဲခွဲအတည်ပြုကြရမှာပါစီဝိုင်းမှာမမျက်မတဆောင်းနေတယ်ဆိုတဲ့ဆွဆွဲချင်းနဲ့တရုတ်နိုင်ငံပေါ်အရေးယူမဲ့အစီအစဉ်တစ်ချက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးအတည်ပြုမယ်လို့မျှော်လင့်ရပါတယ်ဒီကုသရေးဝန်ကြီးဌာနကတော့ကွန်ထရီမှာအမေရိကန်ရဲ့တပတ်သက်ဆောင်းရွက်ချက်တွေပေါ်ကန့်ကွက်ကြောင်းနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်ဆွေးနွေးဖြေရှင်းနိုင်မယ်လို့မျှော်လင့်ကြောင်းလဲတွေ့ဆုံမှုမတန်ခင်မှာပဲပြောဆိုခဲ့ပါတယ်စီးရီးယားဆွေရအဓိကမာမေရုရှားရဲ့ဂျာဝင်စစ်ဆင်မှုနဲ့ရရှိထားတဲ့သဘောတူညီချက်အရဝန်ရံပိတ်ဆို့ခံထားတဲ့ဂူတာရှေဘန်ကနေသဘုံနေနဲ့မိသားစုထောင်ပေါင်းများစွာဒီကနေ့ထွက်ခွာမယ်လို့မျှော်လင့်ရပါတယ်။အရက်စတာရက်ကတင်းရှောင်မဲ့သူတွေကတော့အတက်ကန်သဘုံနဲ့ထိန်းချုပ်ထားတဲ့စီးရီးယားနိုင်ငံမြောက်ပိုင်းအီတလီပြည်နယ်ကိုဘတ်စကားတွေနဲ့ပို့ဆောင်ပေးသွားမှာပါ။ပြည်သူ့လွတ်တော်ဦးတက်တာဝန်ကနေဦးဝင်းမြင့်နှုတ်ထွက်သွားပြီးတဲ့နောက်လက်လက်နေတဲ့နေရာအတွက်ဒီကနေ့မဲခွဲဆုံးဖြတ်ရမှာလက်ရှိဒုတိယဥက္ကဋ္ဌဦးတီခွန်မြတ်ကိုရွေးချယ်လိုက်ပါတယ်။စုပြုခံရသူတွေဖြစ်ကြတဲ့ပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌဦးတီခွန်မြတ်ကထောက်ခံမဲ180ပြည်သူ့ချင်းခံရင်းနဲ့ဖွံ့ဖြိုးရေးပါတီပြည်ခံပြိုးပါတီကိုယ်စားလှယ်ဦးတောင်ရီကထောက်ခံမဲ140မဲအတိအကျရတဲ့အတွက်ဥက္ကဋ္ဌအသေးပြင်းနဲ့ဦးတီခွန်မြတ်ကိုရွေးချယ်လိုက်တာပါ။ဦးတီခွန်မြတ်တာဝန်ယူခဲ့တဲ့ဒုတိယဥက္ကဋ္ဌနေရာမှာအစားထိုးတာဝန်ပေးဖို့မဲခွဲရမှာတော့ NLD ပါတီနောက်ကျိုးဆန္ဒနယ်မြေကဦးထွန်းအောင်ခေါ်ဦးထွန်းထွန်းဝင်ကထောက်ခံမဲ290ရရှိခဲ့တဲ့အတွက်ဒုတိယဥက္ကဋ္ဌဖြစ်နေရွေးချယ်ခဲ့ကြပါတယ်
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လုံးကြီးညပေးသွားတာပါဒီညအစည်းအဝေးထုတ်လွှင့်ရမှုကမတ်တင်ကီထိုက်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျိုဂီးဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ကတောက်ကြနေမနေ့ပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်တော်ရရှိများနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.